Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ခါ2018ခုနှစ်ဇူလိုင်လ28ရက်ဘလူးနဲ့မနက်ဖက်အတန်းနဲ့အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.50MHz တိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပင်းညီနားဆင်နိုင်ပါတယ်ခင်ဗျာဆမ်မိုးရွာကနာကုနဖက်စီစနီတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မဆုံးမြတ်ပါပါရှင်နိုဗ ెంబ ာကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူ့ရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사လိမ့်မယ်လို့သမ္မတ Donald Trump ကပြောကြားခဲ့ပါတယ်နယူးယောက်မြို့ Brooklyn အရပ်မှာအသက်ခရာပုံရတဲ့မြန်မာအမျိုးသမီးတွေဆုံမှုနဲ့ပတ်သက်လို့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့မနေ့က Washington DC မှာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာ
In Burma, the situation in northern Rakhine State constitutes ethnic cleansing of the Rohingya, a religious minority. In Iraq, religious minority.
ဒါတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American နိုင်ငံရေးဝန်ကြီးဌာနရဲ့အထူးတန်မှုကြီးဆန်ဘရောင်းဘတ်ပြောဆိုသွားတာဖြစ်ပါတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါပြင်နိုင်ငံတော်တိဝက်ချက်ချူပေါက်တဲ့ဥပဒေနဲ့ဆွေးချက်တင်ခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရုံးတင်စစ်ဆေးခံနေရတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရောကြရေးစစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကူအညီပေးဖို့အတွက်ကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ရဲ့တွေ့ဆုံမှုသတင်းအလုံးလက်မဲ့ဆင်းနေကိုထိန်းသိမ်းဖို့အတွက်တရုတ်အနုပညာရှင် IWW မြန်မာနိုင်ငံကဆင်းစခန်းတွေကိုတွားရောက်ပြီးတော့လေပတ်နေတဲ့အကြောင်းအဆရှိတဲ့သတင်းလာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေလံဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးမှာပါ။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ American ပြည်ထောင်စုမှာ November ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사မှာကိုသူစိုးရိမ်တယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်သူလောက်ဘယ်သမ္မတမှရုရှားအပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့က Trump ကိုလုံးဝမလိုလားဘူးဒါကြောင့်ဒီမိုကရက်တွေနိုင်အောင်လို့အပြင်းထန်စ조사လိုက်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်2016သမ္မတရွေးကောက်ပွဲတုန်းက Trump အနိုင်ရအောင်လို့ရုရှားကဝင်ဆွတ်ခဲ့တယ်လို့ American ထောက်လှမ်းရေးဌာနတွေကကောက်ချက်ချထားချိန်မှာ November 6ရက်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်ဒီမိုကရက်တွေအသာရအောင်လို့ရုရှားအစိုးရကလုပ်မယ်လို့သမ္မတထရမ့်ရဲ့ထင်မြင်ချက်ဟာထူးဆန်းနေပါတယ်။ဖင်လန်နိုင်ငံမှာသမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်တွေ့ဆုံခဲ့ကြစဉ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့ခြင်းမရှိဘူးလို့ရုရှားသမ္မတကထပ်မံညင်းဆိုခဲ့ပေမဲ့သူ့အနေနဲ့ထရမ့်ကိုအနိုင်ရစေချင်တယ်လို့လည်းပြောကြားခဲ့ပါတယ်
။ပါလက်စတိုင်းရဲ့ပတ်သက်ပြီးတော့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကအပြောသက်သက်ပဲရှိပြီးခိုင်မာတဲ့လှုပ်ဆောင်မှုတွေမရှိတဲ့ပုံမှာကလသမကဆိုင်ရာအမေရိကန်သမ္မတနီကီဟေလီကစိတ်ပြတ်တယ်လို့ပြောလိုက်ပါတယ်။ငင်းငယ်လုပ်ငန်းစဉ်တွေနဲ့ပါလက်စတိုင်းတွေခံစားနေကြရတဲ့လူသားချင်းစာနာမှုအခြေအနေတွေကိုအထောက်ပံ့ဖြစ်စေတဲ့လက်တွေ့လိုအပ်တွေမရှိတာကြောင့်အလကားရတဲ့အပြောသက်သက်လှုပ်ဆောင်မှုတွေကိုစိတ်ပြတ်တယ်လို့သမ္မတနီကီဟေလီကကလသမကလုံခြုံရေးကောင်စီမှာမနေ့တုန်းကပြောခဲ့တာပါ။သူရင်ညွန့်တဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ကူဝိတ်၊တူရကီနဲ့ UAE အာရဗ်စော်ဘွားများနိုင်ငံတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအတွက်ဒီနိုင်ငံတွေကကူညီထည့်ဝင်တာတွေနှဲပါနေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်အီရန်ဟာပါလက်စတိုင်းဒုက္ခသည်တွေကိုတပြားမှမပေးခဲ့ပါဘူး။အယ်ဂျီးရီးယားနဲ့တူနီးရှားနိုင်ငံတွေကလည်းတပြားမှမပေးခဲ့ဘူးလို့သမ္မတနီကီကဆိုပါတယ်။ပါကစ္စတန်ကဒေါ်လာ1000၊အီဂျစ်ကဒေါ်လာ1000နဲ့အိုမန်ကဒေါ်လာ6,600,800ရန်ပုံငွေထည့်ဝင်ခဲ့တယ်လို့သူကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကဒေါ်လာ3,000,000 နဲ့ဒေါ်လာ200,000ထည့်ဝင်ခဲ့ကြတာဟာလေးစားစရာကောင်းတယ်လို့လည်းအမေရိကန်သမ္မတနီကီဟေလီကလွန်ခဲ့တဲ့ကောင်စီမှာမနေ့တုန်းကပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေးဂျိုဒုလွှတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်အခြေစိုက် 38 North အဖွဲ့ကဂျိုဒုဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖြုတ်သိမ်းနေတဲ့အပေါ်အသိအမှတ်ပြုတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါလွှတ်တင်စင်စီကိုမပို့ခင်မှာ rocket ဒုံးတွေကိုတပ်ဆင်တဲ့နေရာပယ်ထိန်ဒုံးနဲ့ rocket ဒုံးတွေအတွက် engine set တွေထုတ်တဲ့ rocket engine စမ်းသပ်စင်တွေကိုဖျက်သိမ်းနေတာကိုဓာတ်ပုံထဲမှာမြင်ရတယ်လို့ 38 North အဖွဲ့ကပြောပါတယ်အခုလိုမျိုးမြောက်ကိုရီးယားရဲ့လှုပ်ဆောင်မှုဟာသမ္မတထရမ့်နဲ့ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့တဲ့ကပေးခဲ့တဲ့ကတိနဲ့လုံးဝကိုက်ညီတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကယ်လီဖိုးနီးယားပြည်နယ်မှာလုပ်တဲ့သတင်းစာရှင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒေါအီဂျင်ဆန်းသက်တဲ့နေရာတွေဖြုတ်သိမ်းတာကိုစုံစမ်းစစ်ဆေးရေးမှုတွေတွားရောက်စစ်ဆေးနိုင်မှုအတွက်အမေရိကန်ကတွန်းတွန်းတိုက်တိုက်လုပ်နေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။
ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ညှိနှိုင်းမှုတွေမလုပ်တဲ့ကုန်သွယ်ဘက်နိုင်ငံတွေကိုအခွန်တင်းကြပ်မှုအစ်တွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲချင်းချောက်လိုက်ပါတယ်။အခွန်ကောက်မှုတွေကအကောင်းတစ်ကအကောင်းဆုံးပဲလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေလုပ်ပြီးတော့မျှတတဲ့ကုန်သွယ်ရေးသဘောတူညီမှုရအောင်မလုပ်တဲ့နိုင်ငံတွေအနေနဲ့အခွန်တင်းကြပ်တာကိုခံရမယ်လို့ဆိုပါတယ်။ငွေတွေစုစုဆောင်းဆောင်းရှိတဲ့အမေရိကန်နိုင်ငံဟာဓမြတိုက်တာကိုခံနေရတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်ဥရောပကော်မရှင်အကြီးအကဲရှွန်ကလော့ဂျန်ကာနဲ့သမ္မတထရမ့်တို့ဝါရှင်တန်ဒီစီမှာမတွေ့ခင်တရက်လိုမှာအခုလိုသမ္မတထရမ့်ကပြောခဲ့တာပါသူတို့နှစ်ဦးဒီကနေ့တွေ့ဆုံကြဖို့ရှိပြီးတော့ဥရောပကနေပြီးတော့အမေရိကန်ကိုတင်သွင်းတဲ့ကားတွေပေါ်မှာအခွန်မတင်းကြပ်ရေးသမ္မတထရမ့်နဲ့ဆွေးနွေးကြပါလိမ့်မယ်သမ္မတထရမ့်ရဲ့အလူမီနီယံနဲ့အတမနီကွန်ပျူစီတွေပေါ်မှာခွန်တင်းကြပ်မှုကကားတွေအကြီးအကျယ်ထုတ်လုပ်နေတဲ့ဂျာမနီနိုင်ငံအတွက်အထိနာမဲ့သဘောရှိနေတာပါဥရောပကော်မရှင်ကလည်းအမေရိကန်ရဲ့အခွန်တင်းကြပ်မှုကိုလက်တုံ့ပြန်ထားပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖော်ရိုင်ကတော့အခွန်တင်းကြပ်တဲ့လမ်းကြောင်းကတော့အမျှော်မြင်ရှိတဲ့နည်းလမ်းမဟုတ်ဘူးလို့သူထင်တဲ့ကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောဆိုခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပုံထုံးနဲ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပို့ပို့ဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းကဘာသာရေးဝင်ကြီးတွေနဲ့ပထမဆုံးအချိန်ချင်းပါတဲ့ဘာသာရေးလွတ်လပ်ခွင့်ဆရာညီလာကမှနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လုပ်ဖို့လိုတယ်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတယ်လို့တရုတ်နိုင်ငံမှာဝိဂါမွတ်စလင်တွေတိဘက်ဖုန်းကြီးတွေခရစ်ယာန်ဘာသာရေးခေါင်းဆောင်တွေအဖိနှိတ်ခံရတယ်လို့တန်အမတ်ကြီးဘရောင်းဘက်ကပြောပါတယ်။ဒါရမကအီရတ်တူရကီစတဲ့နိုင်ငံတွေမှာလည်းဘာသာရေးအရလူနည်းစုတွေအပေါ်ဖိနှိတ်နေတာကိုဥပမာပေးပြောသွားပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးပြီးတော့တရုတ်နိုင်ငံဘက်သွားစဉ်မှာတရားမဝင်နိုင်ငံဖြတ်ကျော်မှုနဲ့ဖမ်းဆီးခံထားရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကခရစ်ယာန်သင်းအုပ်ဆရာဆောက်ဂျွန်ဆန်ချန်ရဲ့ဇနီးကလည်းညီလာခံမှမိန့်ခွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားရေးရုံးမှာအင်္ဂါနေ့ကစပြီး၃ရက်ကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆရာညီလာခံမှကမ္ဘာတလန်ဝန်ကဘာသာရေးဝင်ကြီးတွေအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေအခွင့်အရေးလှုပ်ရှားသူတွေလူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်
။နိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ရေးယူခံထားရတဲ့Writers သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုဆက်ပြီးတော့စစ်ဆေးနေတဲ့နေရာမှာမနေ့တုန်းကတော့သူတို့ကိုဖမ်းဆီးစစ်ဆေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုခဲ့ကြပါတယ်။ဒီဇင်ဘာ12ရက်နေ့ကစားတော့ဆန်တစ်ခုမှာဖမ်းဆီးခံရတဲ့ Writers သတင်းတော့နှစ်ဦးကိုထောက်ကျန့်ရဲစခန်းကိုပထမခေါ်သွားကြောင်းမကြာခင်မှာပဲသူတို့ကိုခေါင်းစွတ်တွေစွတ်ပြီးတော့နေရာတစ်ခုကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းကျမှာသူတို့ရောက်နေတဲ့နေရာဟာ On the Bay စစ်ကြောရဲစခန်းဆိုတာကိုသိရတဲ့အကြောင်းအဲ့ဒီမှာသူတို့ကိုလက်ထိတ်မချွတ်ပေးပဲ3ရက်လောက်ကြာအောင်စစ်ဆေးမှုတွေမနာရန်လုပ်ခဲ့လို့အိတ်ခွင်းအောင်မရခဲ့တဲ့အကြောင်းတဲ့တော်တို့ကထွက်ဆိုခဲ့ကြပါတယ်။နိုင်ငံတော်လူဝတ်ချက်စာရွက်စာတမ်းတွေလက်ဝဲတွစ်ရှိတယ်ဆိုပြီးတော့သူတို့ကိုဖမ်းဆီးခဲ့တဲ့အမှုဆိုပေမဲ့လည်းသူတို့ကိုစစ်ဆေးတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ဘလို့တွေသတင်းလိုက်ခဲ့တယ်ဆိုတဲ့ကိစ္စကိုအဓိကထားစစ်ဆေးတာကိုခံရတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူညွှန်းရေးကောင်စီမှာတင်းလာနေတော့ကမြမအရေးတကားပိတ်ဆွေးနွေးမှုတရက်ကျင်းပခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးခံနေရတဲ့ကိုဝါလုံးတို့ Writers သတင်းတော်တို့နဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းပြည့်စုံမှုမကြာခင်မှာကြားရပါဦးမယ်။
နယူးယောက်ပြည်ဘရူကလင်အရက်ကတိုက်ခန်းထဲမှာအသက်ခံရပုံရတဲ့သွန်နာပြုဆီယာမဒေါ်ဂျီမာသိန်းသေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်ကမှနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာကိုရဲကအမိထုတ်ဖော်ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့ရဲကလိုက်ရှာနေတာပါ။ Sunny Down State Medical Center မှာသွန်နာပြုအဖြစ်လုပ်ကိုင်နေတဲ့သွန်နာပြုဆီယာမဒေါ်ဂျီမာသိန်းပြီးခဲ့တဲ့ပုတ်ခုနေ့ညရက်ကအလုံးမဆင်းပဲပျောက်ဆုံးနေတာကြောင့်လုပ်ဖို့ကင်ဘက်တွေရဲ့အကြောင်းကြားချက်အရဇူလိုင်21ရက်စနေနေ့မနေ့မှာနယူးယောက်ရဲကသူ့နေထိုင်ရာအခန်းတစ်ခုထဲကိုဝင်ပြီးတော့စစ်ဆေးပါတယ်။အဲဒီမှာအယက်ခင်းနဲ့ပတ်ထားတဲ့သူ့အလောင်းကို အဝေးဘီရိုရဲမှရဲတွေကတွေ့ရှိခဲ့တာပါဆန်ဒီတောင်းစိတ်ဆေးရုံမှာသူနာပြုတ်လုတဲ့အမျိုးသမီးတယောက်ကိုလွန်ခဲ့တဲ့2လလောက်ကစပြီးတော့ဒေါ်ဂျီမာသိန်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်လို့လို့ဖောက်ကိုင်ဘက်တွေကပြောပါတယ်အဲ့ဒီခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်းတိုတတ်သူဖြစ်ပြီးတော့အလုတ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလို့ဖောက်ကိုင်ဘက်တွေအပြောကိုတော့နယူးယောက်နေ့စဉ်သတင်းမှဖော်ပြပါတယ်
ဂရိနိုင်ငံမျိုးတော်အေသင်နီးမှာမိတွေအကြီးကျယ်လောင်နေတာကြောင့်တေဆုံးသူအနည်းဆုံး84ဦးရှိနေပြီးတော့ဒဏ်ရာသူတွေလည်း140ကျော်နေပြီလို့ဂရိမိသက်အရာရှိတွေကမနေ့တုန်းကပဲပြောပါတယ်အေသင်မျိုးတော်ရဲ့အရှိပိုင်းနဲ့နောက်ဖက်ဒေသတွေမှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့မိငိမ့်တဲ့ရင်နဲ့မိဘကဲဆယ်ကူညီရေးကိုစစ်တပ်ကပါဝင်လို့ဆောင်နေရပါတယ်ရေဝေဟင်ကောမြေဝင်ကပါမိတွေဝိုင်းငိမ့်တက်ဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကိုပါဂရိကအကူအညီတောင်းလာပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုကြောင်လင်းတို့ကြီးညာတော်တာဖြစ်ပါတယ်အခုတော့သတင်းတော်တွေကိုတင်ဆက်ပါမယ်နိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ညီလာခံကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနမှကျင်းပခဲ့ရမှာကဘာတော်လွန်ဘာသာရေးလူလက်ခွင့်ဆုံးရှုံးနေမှုကာကွယ်ဖို့အတွက်ပုံမှန်လှုပ်ဆောင်တဲ့အကြောင်းနိုင်ငံသားကြီးဌာနကပြောပါတယ်ဘာသာရေးလူလက်ခွင့်စိုးရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့ပါဝင်တဲ့အကြောင်းနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အထူးတန်မှုကြီးSam Brownback ကသူ့ရဲ့အဖွဲ့မိန်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ
်အမေရိကန်နိုင်ငံသားကြီးဝင်ကြီး Mark Pompeo တာဝန်ယူကျင်းပတဲ့ပထမဦးဆုံးကျင်းကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ဝင်ကြီးများအဆင့်ညီလာခံကိုအင်္ဂါနေ့ကစပြီးသုံးရက်ကြာကျင်းပခဲ့ရမှာအစိုးရအရာရှိတွေဘာသာရေးခေါင်းဆောင်တွေလူခွေးလှုပ်ရှားသူတွေနဲ့ခြေကံလူအဖွဲ့အစည်းကိုယ်စားလှယ်ချို့လဲတက်ရောက်ခဲ့ကြတာဖြစ်ပါတယ်ကမ္ဘာတဝန်လူအခွင့်ရေးအခြေခံအကြဆုံးဘာသာရေးလွတ်လပ်ခွင့်ဆိုးရွားမှုများကိုခုနှစ်ကမ္ဘာကြီးမှာကြုံတွေ့နေရစဉ်မှာတရုတ်ပြည်မှာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်တွေမြန်မာနိုင်ငံမှာ2019ဩဂုတ်လကစလို့ရိုဟင်ဂျာ9သိန်းနီးပါးမြန်မာလူမျိုးရေးတပ်တွေရဲ့ဖိနှိပ်တဲ့လူမျိုးစုလိုက်ဖိရှားရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံခဲ့ကြတဲ့ဖြစ်ရလို့ဆူဒန်မှာဖေဗရီလကအီဝန်ဂီလီဖျားရှိခိုးကြောင်းတကြောင်မှာတင်းလာနေကဝတ်ပြူနေစဉ်လူတွေကိုရဲကနှင်ထုတ်ခဲ့ပြီးအစိုးရကဖျားကြောင်းတွေကိုလိုက်ဖျက်ဆီးဖြိုခွင်းနေတာစသဖြင့်တို့ကိုဝင်ကြီးပွန်ပြိုကထောက်ပြခဲ့ပြီးဒီလိုဖြစ်ရတွေဟာယွန်းရှာမုန်တီးဝေယာဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်တယ်လို့သူ့ရဲ့သဘောထားမြင်မှာထောက်ပြခဲ့တာဖြစ်ပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်အထူးသံမကြီးဆမ်ဘရွန်ဘက်ကဒီလာကအဖွင့်မိကုံးမှာတော့မြန်မာအပါအဝင်ကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ချွတ်ဖောက်ခံရတဲ့ဖြစ်ရပ်တွေကိုအခုလိုမိမောင်းထုတ်ပြသွားပါတယ်
။ In Burma, the situation in northern Rakhine State constitutes ethnic cleansing of the Rohingya.
မြန်မာနိုင်ငံရဲ့ကမ်းပြင်းနယ်မြောက်ပိုင်းကခြေနေတွေဟာဘာသာရေးလူနည်းစုရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးကျူးလွန်မှုတွေရှိနေပါတယ်။ Iraq မှာဘာသာရေးလူနည်းစုယာဇဒီနဲ့ခရစ်ယာန်တွေဟာIS အစွန်ရောက်တွေရဲ့နှိတ်ကုတ်ချင်းကိုခံရပြီးတော့လုံခြုံရေးနဲ့တခြားကူညီတွေလိုအပ်နေပါတယ်။တူရကီမှာဆိုလို့ရှိရင်တရားဟောဆရာအန်ဒရူးဘန်ဆန်ဟာလောက်ကျန်တဲ့ဆွတ်ဆွဲချက်နဲ့မတရားထောင်ချတာကိုခံရပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေဟာအချင်းစခန်းတွေကိုပို့ဆောင်ခြင်းကိုခံရပါတယ်။တိဘက်ကဗုဒ္ဓဘာသာဝင်တွေဟာသူတို့ယုံကြည်တဲ့ဘာသာကိုကိုးကွယ်ရမှာတိတာတဲ့အကန့်အသတ်ချုပ်ချယ်ခြင်းတွေခံရသလိုခရစ်ယာန်ဘုရားကျောင်းခေါင်းဆောင်တွေဟာလည်းထောင်ချတာကိုခံရပါတယ်။
နီလာကမှာဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရသူများအကြောင်းတင်ပြရမှာမြန်မာနိုင်ငံကချင်ပြည်နယ်မှာဆင်းရဲမွဲတည်နေတဲ့ကလေးတွေရဲ့ပညာရေးအတွက်ဆောင်ရွက်ပေးနေတဲ့တရုတ်ညွယ်ပွားမြောက်ကယ်ရိုလိုင်းနာတရားဟောဆရာဆောင်ဂျွန်ဆောင်ချန်ကိုတရုတ်အစိုးရကဖမ်းဆီးထောင်ချထားတဲ့အကြောင်းသူစနီးဖြစ်သူဂျေမီပါဝယ်ကတင်ပြသွားပါတယ
် In 2012 John visited the Kachin people of Myanmar and was shocked by the
Kuma John ဟာမြန်မာနယ်စပ်ချီကချင်တိုင်းရင်းသားတွေနဲ့တွေ့ဆုံခဲ့ရမှာဆင်းရဲမွဲတည်ပြီးဘဝအဆင်တန်းနှိမ့်ချလှမှုကိုတွေ့ရတဲ့အတွက်အံ့အားသင့်တုန်လှုပ်ခဲ့ရပါတယ်ဥပ္ပစာအလုံးလောက်မရှိကြပဲအဟာရတတ်ချုပ်တဲ့နေတဲ့ကလေးတွေမွေးကင်းစကလေးတည်ဆုံမှုနှုံးမြင့်တာတွေဝက်မွေးတဲ့ခြံတွေနဲ့ကပ်ပြီးယာယီတဲထိုးထားတဲ့ကြောင်းတွေစသဖြင့်ဓာတ်တွေကိုတွေ့ရတဲ့အခါသူကဖျားသခင်ရဲ့အလိုတော်ရသူဟာသူတတ်နိုင်တဲ့စွမ်းနဲ့ကူညီရမယ်ဆိုတာကိုခံယူခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲခရိယန်ကျောင်းရဲ့တခြားလူအားပေးတွေနဲ့တူသူဟာစင်ရဲမွေးတည်မှုပပျောက်ရေးပညာသင်ခွင့်ရရှိရေးအတွက်ဝါတိုင်းရင်သားတွေအတွက်လှူဆောင်ပေးခဲ့ပါတယ်။ကျောင်းပေါင်း16ကျောင်းကိုမြန်မာနိုင်ငံရှမ်းပြည်နယ်ရဲ့ခွင့်ပြုချက်နဲ့ဆောက်ပေးခဲ့ပါတယ်။အကူအညီပစ္စည်းတွေကိုထရက်ကာပေါင်းများစွာနဲ့တည်ယူခဲ့ပြီး တောင်ပေါ်တိုင်းရင်းသားတွေထံသူကပေးပို့ခဲ့ပါတယ်။အစီအစဉ်တွေကိုတိုးချက်ရမှာရွှေတရီကနေမြေရှိစေဝါကူတာမှုမူရစီဆွဲမှုကိုကာကွယ်စေဖို့အတွက်လည်းကူညီဆောင်ရွက်ပေးခဲ့ကြပါတယ်လို့စနီးဖြစ်သူကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်စုရကတော့တရားဟောဆရာဂျွန်ကိုမနစ်ကပဲဖမ်းဆီးသွားတယ်လို့သူကပြောပါတယ
်။ On March 5th, 2017, John and another
မနက်9ရက်2019ခုမှာဂျွန်နဲ့နောက်ဆရာတူဦးကိုတရုတ်နယ်စပ်ရဲကဖမ်းဆီးသွားပါတယ်။ဂျွန်ဟာဘာသာရေးကြောင့်ခုလိုထောင်ကျောက်ဆင်ပြီးဖမ်းဆီးခံခဲ့ရတာပါ။သူ့ကိုစွဲချက်တရားမှလည်းနယ်စပ်တရားမဝင်ဖြတ်ကျော်မှုအပြစ်မှုနဲ့ဖမ်းဆီးခဲ့တာပါ။ဒီလိုမျိုးစွဲချက်တွေကိုတမန်အားဖြင့်လူကုန်ကူးသူတွေတို့ကချမှတ်တာဖြစ်ပါတယ်။သူဟာထောင်ထဲမှာအခုဆိုကျမ်းမာရေးချို့တဲ့နေပြီးပေါင်90လောက်တောင်ကျသွားပါတယ်။မိသားစုနဲ့လည်းဆက်သွယ်ခွင့်မရခဲ့ပါဘူး။သူလူမြောက်ရေးအတွက်ကျမတို့မိသားစုနဲ့အတူသွေးစည်းခိုင်မာမှုပြတာဖို့မေတ္တာရက်ခံပါတယ်လို့တရားဟောဆရာဂျွန်ရဲ့ဇနီးကညီလာခံတယောက်သူတွေကိုမေတ္တာရက်ခံသွားတာဖြစ်ပါတယ်2019ဒီဇင်ဘာလကနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံဟာမွတ်စလင်တွေနဲ့ခရစ်ယာန်တွေပေါ်နှိမ့်ကွပ်မှုကြောင့်ကမ္ဘာပေါ်မှာ CPC လို့ခေါ်တဲ့ဘာသာရေးလွတ်လပ်စိုးရိမ်ရဆုံးနိုင်ငံတွေနဲ့ပါဝင်နေပါတယ်တဲရှိညီလာခံမှာတော့ဒီပတ်ရောက်ရူဟင်ဂျာမွတ်စလင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံက CSO ကိုယ်စားလှယ်ချို့လဲတက်ရောက်နေတယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လာတန်တင်ပြသွားတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံထားရတဲ့ Riders သတင်းတောက်နှစ်ယောက်ရဲ့အမှုကိုဆက်လက်စစ်ကြားနာစစ်ဆေးနေရမှာအင်္ဂါနေ့ကတော့ကိုကျော်စိုးဦးကိုစစ်ဆေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေသတင်းယူမှုတွေကိုအဓိကထားပြီးတော့မေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဒါအပြင်သူတို့ကိုလက်ထိတ်တန်းလန်းနဲ့၃ရက်လောက်အိတ်ချိန်မပေးဘဲမနာမနေစစ်ကြောရေးစခန်းမှာစစ်ဆေးမေးမြန်းခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့အမှုကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဘက်ကလည်းအနီးကပ်စောင့်ကြည့်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေ3.1ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုတွေကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးကြားနာနေတာမှာဇူလိုင်လ24ရက်အင်္ဂါနေ့ကတော့သတင်းတောက်ကိုကျော်စိုးဦးကသူတို့ကိုဖမ်းဆီးစစ်ကြောမေးမြန်းခဲ့ပုံကိုတရားရုံးမှာထွက်ဆိုခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းတုန်းကစားတောက်ဆိုင်ကထွက်ထွက်ချင်းသူတို့ဖမ်းဆီးခံခဲ့ရပြီးထောက်ချက်ရဲစခန်းကိုခေါ်သွားခဲ့ကြောင်းရဲစခန်းမှာတိတ်မကြလိုက်ဖဲကောင်းစွနဲ့သူတို့နှစ်ယောက်ကိုအောင်တပြေစစ်ကြောရေးစခန်းကိုခေါ်သွားခဲ့ကြောင်းတွေကိုကိုကျော်စိုးဦးကထွက်ဆိုခဲ့ပါတယ်။အောင်တပြေစစ်ကြောရေးစခန်းရောက်တဲ့အခါမှာတော့သူတို့ကိုလက်ထိတ်တန်းလန့်နဲ့၃ရက်ကြာအောင်အနာမပေးဘဲရဲအယားရှိ၁၀ယောက်လောက်ကစစ်ဆေးမေးမြန်းခဲ့ကြတယ်လို့လည်းပြောပြပါတယ်။သတင်းတောက်ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ရဲ့လက်ထက်မှာနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာစာရွက်စာတမ်းတွေတွေ့ရှိတယ်လို့ဆိုပြီးလျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲခဲ့ပေမယ့်အဲ့ဒီအကြောင်းချက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့သူတို့သတင်းရယူမှုတွေကိုအဓိကစစ်ဆေးမေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးကြားနာမှုအပြီးသတင်းတောက်တွေကိုအခုလိုပြောပြပါဗျာ။ဟိ
ုအောင်တပြေစစ်ကြောရေးစခန်းမှာကြာတော့သူတို့ကဒီကျွန်တော်တို့လက်ထက်မှာတွေ့တယ်ဆိုတဲ့စာရွက်စာတမ်းတွေအကြောင်းကိုစစ်မှုဝင်စာပိုင်းနဲ့ကျွန်တော်တို့ဒီရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့ဘလို့သတင်းစလမ်းမျိုးတွေကိုကျွန်တော်တို့ရရှိထားပြီးပြီလေ။အဲ့ဒါတွေပဲသူတို့ကအဓိကဟိုဦးစားပြုပြီးတော့မေးတယ်ပြီးတော့ကျွန်တော်တို့ဖုန်းထဲကသူတို့ဒီအိဒင်ဇလန်းကိုသူတို့တွေ့ရှိတော်ပြီးတဲ့နောက်ပိုင်းမှာကျွန်တော်ကိုမင်းဘာကြောင့်မပြောရလဲငါတို့ကအထက်လူကြီးတွေစုပြီးပါရမှုဆိုမျိုးအသွင်နဲ့သူကကျွန်တော်ကဒူတော်ခိုင်းပြီးတော့ဟိုအချာကြီးကိုဒူတော်ခိုင်းခဲ့ပါတယ
်သတင်းတော့တွေကို၃ရက်လုံးအိတ်ခွင့်မပေးဘဲအထက်ထက်မေးခွန်းတွေမေးတာဟာစိတ်ပိုင်းဆိုင်ရာအားနည်းအောင်လုပ်တာဖြစ်ပြီးတော့အခုလိုရုပ်ပိုင်းစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့သတင်းတော့တွေရဲ့ရှေ့နေဦးတန်းစုံအောင်ကလည်းပြောပါတယ်တရားရုံးမှာပြီးခဲ့တဲ့ဂျွန်လတုန်းကကြားနာခြင်းကတော့သတင်းထောက်တွေကိုပေးမအိတ်ခဲ့တာဒုထောက်ခိုင်းတာမျိုးရဲအယားရှိတွေကိုလှုပ်ခွင့်ပေးမထားဘူးလို့ထောက်ချက်ရဲစခန်းမှူးဒူရဲမှူးမြင့်လွင်ကထွက်ဆိုညှဉ်းဆန်းသွားခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့တရားမဝင်နှိပ်စက်ညှဉ်းပန်းတာမျိုးတွေရှိသလားဆိုတာကိုအစိုးရကရဲတပ်ဖွဲ့ကိုမေးမြန်းရမှာရဲတပ်ဖွဲ့ကဘလို့တရားမဝင်နှိပ်စက်မှုမျိုးကိုမှမပြုတ်လုပ်ခဲ့ဘူးလို့အာမခံခဲ့တဲ့ဆိုတော့မြန်မာအစိုးရပြောခွင့်ရဦးစော်ထေးရဲ့အပြောကို Riders သတင်းထဲမှာကိုးကားဖော်ပြထားပါတယ်။ Riders သတင်းထောက်နောက်တစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့အမှုကိုလည်းတနင်္လာနေ့တုန်းကတရားရုံးမှာဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ဒီဇင်ဘာလ12ရက်နေ့ကသူတို့အဖမ်းမခံရခင်လေးမှာရဲဒုတက်ချက်နိုင်လင်းကသူတို့လက်ထဲစာရွက်စာရမ်းတွေပေးပြီးတော့ထောင်ကျောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတာကိုကိုဝလုံးကတရားရုံးမှာအလေးထားထွက်ဆိုသွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်10ဦးအသက်ခံခဲ့ရတဲ့ကိစ္စသတင်းလိုက်နေစဉ်မှာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ ဖန်စီခံခဲ့ကြရတာဖြစ်ပါတယ်။သူတို့အမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအနီးကပ်လေ့လာဆောင်ကြည့်နေတယ်လို့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင် Netherlands နိုင်ငံတပ်အမတ်ကြီး Lise Gregor van Haren ကတနင်္လာနေ့တုန်းကမြမအရေးဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်။
We are very concerned about the detention. We also expressed that in the margins of the Security Council visit when we went there earlier this year.
သူတို့ဖက်စီခံထားရတဲ့အပေါ်မှာကျမတို့တိတ်ကိုစိုးရိမ်ပါတယ်။ကျမတို့မြန်မာနိုင်ငံကိုသွားခဲ့တော့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြောခဲ့ပါတယ်။သတင်းလွတ်လပ်ခွင့်ရရှိရေးကိုကျမတို့တိတ်ကိုအလေးနဲ့ထားပါတယ်။လွတ်လပ်တဲ့နိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိလို့မဖြစ်ပါဘူး။တဲ့နောက်တွေလုံခြုံမှုရှိဖို့ပြစ်မှုကျူးလွန်သူတွေအရေးယူမခံရဘဲနဲ့လွတ်မြောက်နေတာအဆုံးသတ်ဖို့လွတ်လပ်ပြီးတော့ဗန်မလိုက်တဲ့သတင်းလုပ်ငန်းတွေကိုအားပေးဖို့နဲ့သတင်းတွေကိုရယူနိုင်ခွင့်ရှိဖို့တို့ကမရှိမဖြစ်လိုအပ်တယ်လို့ထင်ပါတယ်
။ဒီနေ့လာနေတော့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်တိုင်ပင်ဆွေးနွေးကြစဉ်ကလည်း Writer သတင်းတောက်တွေဖန်ဆီးခံထားရတဲ့ကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းရှင်းလင်းပြောပြခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခရစ်စတင်းရှာနာဘုတ်နာကလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသတင်းလွတ်လပ်ခွင့်ကိစ္စမြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရော့ကျရေးအထူးသဖြင့်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေပုံမရရှိစေရေးနီးလန်းရှာဖို့ရည်ရွယ်ပြီးတော့ကနေဒါအခြေစိုက်ကချင်တိုင်းဒါအစည်းအရုံးကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့တာဝန်ရှိသူတွေနဲ့မနေ့ကဆွေးနွေးကြတယ်လို့သိရပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ရှောင်ဒုက္ခသည်တွေအရေးအတွက်နိုင်ငံပေါင်း20ကျော်ကကချင်တိုင်းဒါတွေပြီးခဲ့တဲ့မေလ19-20အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာ2ရက်ကြာတွေ့ဆုံဆွေးနွေးကြတာပါ။ကချင်တိုင်းသားတွေအနေနဲ့မိမိတို့နေထိုင်ရာနိုင်ငံကအစိုးရတွေကိုချင့်ကပ်ပြီးတိုင်းသားဒေသကစစ်ပွဲတွေရော့ကျသွားအောင်မြန်မာအစိုးရကိုတွန်းအားပေးရတဲ့စစ်ပေးဆောင်ပြည်သူတွေကိုနိုင်ငံတကာကအကူအညီတွေပို့ပေးကြဖို့လှုံ့ဆော်သွားရေးဆုံးဖြတ်ခဲ့ကြပါတယ်။အဲဒီဆုံးဖြတ်ချက်တွေအတိုင်းကနေဒါအခြေစိုက်ကချင်တိုင်းသားအစည်းအရုံး KCA အဖွဲ့ကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါလွှတ်တော်ဒုက္ခရလည်းဖြစ်တဲ့Mr. Bruce Stanton တို့အဖွဲ့ကိုအော်တိုဝါမြို့မှာဇူလိုင်24ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာစစ်ပွဲတွေဆက်ရှိနေတာကြောင့်စစ်ပွဲရော့ကျကြီးနဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအလေးထားဆွေးနွေးခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်သူ KCA အဖွဲ့ပြောခွင့်ရ Mapri Loom ကပြောပါတယ်
။အဓိကအချက်ကတော့ကျမတို့ကဒီဟိုစစ်ပွဲတွေလည်းနှစ်တွေကြာလာပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီစစ်ပွဲထဲမှာပြိမ့်မိနေတဲ့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုဆိုတဲ့နေရာမှာကအများဆိုတော့ကချင်ဖြစ်နေတာပေါ့နော်ဆိုတော့ဒီလူတွေရဲ့တက်စီစင်လုံးဂျုံရဲ့အထူးသဖြင့်ကတော့ဒီစစ်ပွဲဒေသမှာကလေးတွေရဲ့လုံးဂျုံရဲ့နဲ့ပညာရေးကျန်းမာရေးအားလုံးအတွက်ကိုကနေဒီယန်အစိုးရအနေနဲ့လည်းဒါဘလို့ပါဝန်နိုင်မဲ့လမ်းမျိုးရှိတယ်လေဆိုတဲ့ဥစ္စာကိုအဖြေရှာဖို့ပေါ့နော်ဒါဆွေးနွေးခဲ့တာပ
ါကချင်ပြည်နယ်မှာစစ်ပွဲတွေဆက်ရှိနေစေဖြစ်ပြီးစစ်ကြောက်တင်းရှောင်ရတဲ့နေရဆွန့်ခွာဒုက္ခသည် IDP တွေရဲ့လိုအပ်ချက်ကလည်းတိုးလာနေတာကြောင့်ကနေဒါအပါအဝင်နိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ KCA အဖွဲ့အတွင်းမှကိုဂျွန်လာဆန်းကတိုက်တွန်းပါတယ်
။ကနေဒါအစိုးရရဲ့ပံ့ပိုးကူညီမှုတွေကိုကျွန်တော်တို့ကျေးဇူးတင်တယ်။အဲပြီးတော့စစ်ပွဲတွေကြာလာတဲ့အမျှဒီဒုက္ခတွေတွေကလည်းပို့ပြီးတော့လိုအပ်လာတယ်ပြီးတော့နိုင်ငံတကာရဲ့ပံ့ပိုးမှုကတော့ဟိုတဖြည်းဖြည်းညော့နေလာတာပေါ့နော်။ဟိုပါပေါ့နော်ကျွန်တော်တို့ဒီကနေဒါအစိုးရအနေနဲ့တကယ်လိုအပ်နေတဲ့ဒူရီစီမာရောက်ဖို့အတွက်ကျွန်တော်တို့တိုက်တွန်းချင်တာပေါ့နော
် NLD အစိုးရလက်ထက်မှာအပြည့်အညီညာရေးရဖို့စ조사နေတယ်ဆိုပေမဲ့အားမလို့အားမရဖြစ်စရာတွေဆက်ရှိနေသေးတယ်လို့ Mapri Loom ကသုံးသပ်ပါတယ
်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံသားတွေရဲ့လုံခြုံရေးဟာအစိုးရပေါ်မှာအများကြီးပါဝင်ရှိပါတယ်အဲ့တော့အာဏာရအစိုးရအနေနဲ့ဒီဒုက္ခရောက်နေတဲ့လူတွေကိုမခွဲခြားဘဲနဲ့အကူအညီတွေကိုလိုအပ်နေတဲ့လူစီရောက်လာအောင်အစိုးရအနေနဲ့စွမ်းဆောင်ပေးဖို့ကျမတို့ကတောင်းဆိုချင်ပါတယ်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးကိုကြီးကြပ်ခဲ့သူတွေအဖြစ်မြမစစ်တပ်နေကြားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိကြီး9ဦးကိုပြစ်မှတ်ထားပြီးဒဏ်ခပိတ်ဆို့အရေးယူလိုက်ကြောင်းဇွန်လတုန်းက EU နဲ့ကနေဒါနိုင်ငံတွေကကြေညာခဲ့ပါတယ်။ဒါကိုအမေရိကန်ကလည်းထောက်ခံကြောင်းပြောဆိုပြီးကချင်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေပေါ်အရေးယူနိုင်အောင်လဲမဟာမိတ်တီနဲ့လက်တွဲကြိုးပမ်းနေကြောင်းပြောပါတယ် ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းဘူဂနာကလည်းလာမယ့်စက်တင်ဘာလသူမြန်မာနိုင်ငံကိုသွားတဲ့အခါကချင်ဒေသအခြေအနေကိုသွားရောက်လေ့လာမယ်လို့ဇူလိုင်23နယူးယောက်မှာကျင်းပတဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအပြီးသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလုပ်လက်မဲ့စင်နေထိမ့်သိမ်းစောင့်ရှောက်ရေးတွေလှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့တရုတ်အမှုပညာရှင် IWW ကမြန်မာနိုင်ငံကစင်စခန်းတွေကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။တစ်ထုတ်လို့ရေးတွေရပ်တန့်ထားတဲ့အချိန်မှာတချို့စင်တွေအသက်ခံရတယ်လို့စွန့်ပစ်တာတွေအင်းဒီချင်းတိုင်းပြည်တွေကိုရောင်းချတာတွေရှိနေပါတယ်။ဒီအကြောင်းစုံကိုကိုကျော်အောင်လင်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာတစ်ထုတ်လို့ရေးလုပ်ငန်းမှာစင်တွေကိုတုံးပြီးတော့လုပ်နေတာနှစ်ပေါင်းရာနဲ့ချီပြီးတော့ရှိပါပြီ။ဩစတြေးလျနိုင်ငံရဲ့မြို့တော်ဗီယက်နာအခြေစိုက် Four Paws လို့ခေါ်တဲ့တရိတ်ဆန်ထိမ့်သိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့စီးရင်အရမြန်မာနိုင်ငံမှာအလုပ်လုပ်နေတဲ့စင်အကောင်ရေ9000လောက်ရှိပြီးအားလုံးလိုလိုဟာအစိုးရပိုင်စင်တွေဖြစ်ပါလေပုဂ္ဂလိကပိုင်တဲ့စင်တွေကတော့တော်တော်နေပါတယ်မြန်မာနိုင်ငံကတစ်တွေနိုင်ငံသားတင်ပို့မှုတစ်နှစ်တားမြစ်ထားတာကို2016ခုနှစ်ဧပြီလတုန်းကပြန်ပြီးတော့လုတ်ခွင့်နေပေးခဲ့ပါတယ်တစ်ပင်ခုတ်တာတွေရက်ဆိုင်တဲ့ကိစ္စကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ကောင်းတဲ့ကိစ္စလို့ဆိုပေမဲ့လည်းတစ်လုပ်ငန်းမလုပ်ရလို့အလုပ်လက်မဲ့ဖြစ်ကုန်တဲ့စင်တွေအတွက်တော့ဒုက္ခရောက်တဲ့အဖြစ်ဆိုးနဲ့ကြုံရတာပါအလုပ်လုပ်နေတဲ့စင်အကောင်ရေတစ်ထောင်ကျော်ကျော်လုံးလက်မဲ့ဖြစ်ကုန်ကြပြီးတော့တချို့ကအသက်ခံရသလိုတချို့ကဘေးမဲ့ဘေးဆွန့်ပြစ်တာခံရပါတယ်တချို့ကတော့အိနေချင်းတိုင်းပြည်တွေစီရောင်းစားခံနေကြရပါတယ်ဒီလိုချိန်မှာပဲကမ္ဘာကျော်အနုပညာရှင်အိုက်ဝေဝေမြန်မာနိုင်ငံကိုရောက်လာခဲ့တာပါအိုက်ဝေဝေဟာအနုပညာရှင်တူလည်းဖြစ်သလိုလူခွင့်ရေးလှူရှာသူတူလည်းဖြစ်ပါတယ်အခုတော့လူခွင့်ရေးတွေမကတရိတ်ဆန်တွေရဲ့အခွင့်အရေးအတွက်ပါအိုက်ဝေဝေလှုပ်ဆောင်နေပါပြီအခုဇူလိုင်လဆန်းကမြန်မာပြည်ကိုရောက်လာခဲ့တဲ့အိုက်ဝေဝေဟာဘကူးရုံမှထဲမှာရှိတဲ့စင်စခန်းတချို့ကိုတွားရောက်လေ့လာခဲ့ပါတယ်
I feel it's a creature, it's a human being itself.
စင်တွေဟာလူတွေလိုပဲတံတားတွေကအမျိုးအစားတစ်ခုလို့ကျွန်တော်ခံစားရပါတယ်။ဒါပေမဲ့ကျွန်တော်တို့ကသူတို့အကြောင်းကိုနည်းနည်းပဲသိတာပါ။စင်တွေရဲ့စိတ်သဘာဝတွေအသိဉာဏ်တွေကိုကျွန်တော်အပြည့်အဝခံစားလို့ရပါတယ်။သူတို့ကိုဒီအခြေအနေရောက်အောင်လူကလုပ်တာပါ။ဒါတွေဟာမှန်ကန်တဲ့လုပ်ရက်တွေမဟုတ်ဘူး။မတရားသဖြင့်လုပ်တာလည်းဖြစ်ပါတယ်။သူတို့တွေလွတ်လွတ်လပ်လပ်ရှင်သန်နေပါလေ။အဲမဲ့လေသူတို့တွေအမြဲတမ်းကောင်းကောင်းမွန်မွန်ဆက်ဆံတာမခံရပါဘူးကျွန်တော်တို့နားလည်ထားရမှာကကျွန်တော်တို့လူတွေဟာတခြားသတ္တဝါတွေပေါ်မှာလည်းကောင်းကောင်းမွန်မွန်ဆက်ဆံရမယ်ဆိုတာပါအဲ့လိုမှမဟုတ်ရင်တော့လူဖြစ်ရှုံးပါလိမ့်မယ
်အနုပညာရှင်အိုက်ဝေဝေဟာ Four Paws တရိတ်ဆန်ထိမ့်သိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့သားတွေနဲ့အတူမြန်မာနိုင်ငံကစင်စခန်းတွေကိုတွားရောက်လေ့လာခဲ့တာပါ Four Paws အဖွဲ့ဟာဘကုဒေတာမှာစင်ဘေးမဲ့တောတစ်ခုဖြစ်ပေါ်လာရေးပြောဆိုဆွေးနွေးမှုတွေကိုလှုပ်ဆောင်နေပြီးမြောက်ဇာမရီစင်တဘာဝနယ်မြေမှာတရားရထားတဲ့ဆင်တွေဖမ်းမိထားတဲ့ဆင်ရိုင်းတွေနဲ့အရင်ကတစ်လုပ်ငန်းကိုလုပ်ကင်ခဲ့တဲ့ဆင်တွေကိုဘေးမဲ့လွတ်ဖို့အစီအစဉ်ထားပါတယ်။မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာတော့ဆင်တွေကိုခီးသွွားလုပ်ငန်းတွေမှာအသုံးချတာများပါတယ်။တရုတ်နိုင်ငံကတော့ဆင်ဇွယ်နဲ့ဆင်တရေကိုပို့ပြီးတော့လိုချင်နေပါတယ်။ဆင်တရေကိုအမှုန့်ကျိတ်ပြီးတော့ဘိုက်နာပျောက်ဆေးဖော်သလိုဆင်တရေနဲ့ထုတ်လုပ်တဲ့ကွန်ပစ္စည်းတွေကိုလည်းသုံးစွဲနေတာပါ။ဆင်ဇွယ်ကိုလည်းနှီးမျိုးစုံနဲ့သုံးနေကြတာကြောင့်တရုတ်နိုင်ငံရဲ့ဝယ်လိုအားကမြန်မာဆင်တွေအတွက်အကြီးအကျယ်ချင်းချောင်းနေတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့ဗြိတိန်ခြေစိုက် Elephant Family လို့ခေါ်တဲ့စင်မီသားစုအဖွဲ့ကဒီနေ့ထဲမှာပဲအစီရင်ခံစာတစ်စောင်းထုတ်ပြန်ထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကနေပြီးတော့ Voru နေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Retweet နဲ့ Facebook စာမျက်နှာတွေအပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်လဲပြီးတော့ဖတ်ရှုနားဆင်နေပါတယ် VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတယ်တည်သင့်တောင်းကျင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကဘူရူနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ Internet Website တွေကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမှာဆိုရင်တော့
ဆက်ကနေသားတွေမှာခံတဲ့တိုင်းသားတွေရှိသလိုလက်မခံတဲ့တိုင်းသားတွေလည်းရှိကြပါတယ်ဒါတော့ကျွန်တော်မပြောပါဘူးလက်ခံတဲ့တိုင်းသားလက်မခံတဲ့တိုင်းသားဘို့သူကဘို့သူကျင်းဆိုတာကကျွန်တော်တို့အဲ့ဒီဒီမနက်တိုင်းငယ်လုံးမှာပို့ကြည
့်ကပါဒါကတော့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတချို့ကိုကောက်နှုတ်တင်ပြပေးပါမယ်ဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးကဏ္ဍမှာမြန်မာနိုင်ငံပေါ်ရည်ရွယ်ထားရှိတဲ့ထိုင်းရဲ့ဆန္ဒဆိုတဲ့ခေါင်းစဉ်နဲ့စုချက်စရိတမှာစောင်းမတဲ့ဘုတ်ရေးသားထားပါတယ်မြန်မာနိုင်ငံရဲ့ပြပဓာတ်ရဲ့ယင်းနှိမ့်မြုပ်နှံမှုအဥပဒေဟာထိုင်းနိုင်ငံရဲ့ယင်းနှိမ့်မြုပ်နှံမှုကိုပုံမဆွဲဆောင်မှုရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌကပြောပါတယ်ဥပဒေသစ်ကထိုင်းနိုင်ငံရဲ့လက်ရည်ရောင်းဈေးဆိုင်တွေဟိုတယ်နဲ့လေကြောင်းပို့ဆောင်ရေးကျန်းမာရေးဝန်ဆောင်မှုအစရှိတဲ့လုပ်ငန်းတွေကိုအထူးဆွဲဆောင်နေပါတယ်မြန်မာဘက်ကလည်းဘင်္ဂလားပင်လယ်ော်ကပင်လယ်ကမ်းခြေတွေမှာခီးသွွားလုပ်ငန်းတွေပေါ်ထွန်းလာဖို့အတွက်စိတ်အားထက်သန်နေပါတယ်ရှေ့လာမယ့်လတွေအတွင်းဒီဥပဒေစစ်ထွက်ပေါ်လာပြီဆိုရင်မြန်မာနိုင်ငံအတွင်းပြည်ပကယင်းနှိမ့်မြုပ်နှံရေးစီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်ပုံမုံလွယ်ကူလာတော့မှာဖြစ်တယ်လို့ထိုင်းစီးပွားရေးအသင်းရဲ့ဥက္ကဋ္ဌမစ္စတာဆူရာဆတ်ကပြောဆိုတယ်လို့ရေးသားထားပါတယ်ပြည်ပဓာတ်ရိုက်ယင်းနှိမ့်မြုပ်နှံမှုဥပဒေစစ်အရပြည်ပယင်းနှိမ့်မြုပ်နှံသူတွေကိုမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေမှာ35ရာခိုင်နှုန်းတုံးမြင့်ထဲဝင်နေမှာဖြစ်ပြီးတော့လက်ရှိအကျင့်သုံးနေတဲ့စနစ်တွေပုံမူပြီးတော့အခွင့်အလမ်းတွေရှိမှာဖြစ်ပါတယ်။ထိုင်းပါဝင်ပြည်ပယင်းနှိမ့်မြုပ်နှံသူတွေဟာနိုင်ငံခြားခီးသွွားလုပ်ငန်းကြီးထွားလာတာနဲ့အမျှရန်ကုန်မြို့မှာရောတခြားခီးသွွားတွေစိတ်ဝင်စားတဲ့ဒေသတွေမှာယင်းနှိမ့်မြုပ်နှံမှုတွေတိုးချဲ့ပြုလုပ်ဖို့စိတ်ဝင်စားနေကြတယ်လို့ဆိုပါတယ်။မနစ်တော့ကမြန်မာနိုင်ငံကိုလာရောက်လေပတ်ကြတဲ့ကမ္ဘာလက်ခီးသွွားတွေရဲ့အရေအတွက်က၄သန်းရှိပြီးတော့အခုနှစ်အတွင်းမှာ၅သန်းရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။တိုးမြင့်လာတဲ့ခီးသွွားရေအတွက်ဟာလေကြောင်းပို့ဆောင်ရေးနဲ့နေရာထိုင်ခင်းဝန်ဆောင်မှုပေးနိုင်မှုအတွက်မနေ့ကြိုးစားနေရပါတယ်။မကြခင်မှာတော့တနင်္ဂနွေလုံးမှာတက်ခုနေထိုင်စရာတွေအခန်းပေါင်း 9,000 ထိတိုးလာဖို့ရှိနေပါတယ်။အခုချိန်မှာတော့ထိုင်းစီးပွားရေးကုမ္ပဏီတွေဟာနှစ်နိုင်ငံသဘောတူဖက်ဆက်လုပ်ကင်ခွင့်ဥပဒေအရစားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေနဲ့တခြားအစားအသောက်တွေရောင်းချတဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကင်နေပြီလည်းဖြစ်ပါတယ်။စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့ဘန်ကောက်ပို့သတင်းစာမှာပဲမြန်မာနိုင်ငံကစင်ကလျားဖြစ်နေခြင်းဆိုပြီးတော့ရေးသားထားတဲ့အက်ဒီတာအာဘော်ကိုတင်ပြပေးချင်ပါတယ်။ဒေါ်ဆန်းစုကြည်ပေါ်သူမရဲ့မိတ်ဆွေတွေကဆက်လက်ပြီးတော့ရှောင်ဖယ်နေကြဆဲဖြစ်သလိုသူမရဲ့အစိုးရပေါ်မှာလည်းပြစ်တင်ဝေဖန်မှုတွေပြုလုပ်နေကြပါတယ်။ရိုဟင်ဂျာအရေးကိစ္စကိုချောချောမွေ့မွေ့ဖြေရှင်းနိုင်မှုအတွက်သူမဖွဲ့စည်းထားတဲ့ဆယ်ဦးပါနိုင်ငံတကာအကြံပေးဖွဲ့ဟာအခုတော့၈ဦးပဲကြံမာတော့တယ်။မြန်မာနိုင်ငံရဲ့မူဝါဒတွေပေါ်အာမလို့အာမရဖြစ်ပြီးတော့နှုတ်ထွက်လိုက်ရတာဖြစ်တယ်လို့ထွက်သွားသူတွေကပြောကြပါတယ်။မြန်မာအစိုးရနဲ့စစ်တပ်ရဲ့စီမံခန့်ခွဲမှုလွင်ပနေပြီးတော့တမ်းပြီကိုထိခိုက်စေတဲ့ရိုဟင်ဂျာပြည်ထနာကတစားတဲ့တစားပိုးပြီးတော့ကြီးထွားလာနေပေမဲ့အရေးမကြီးတဲ့ကိစ္စတည်းလို့သဘောထားနေကြတယ်လို့လည်းပြောဆိုကြပါတယ်။ရခိုင်ပြည်ကပြည်ပခအပြေရှာရေးနိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွင်းရေးမှူးဖြစ်သူကော့ပ်ဆပ်ချူတီကူဟာအဖွဲ့ကနေပြီးခဲ့တဲ့သတင်းပတ်မှာနှုတ်ထွက်လိုက်ပါတယ်။ကော့ပ်ဆပ်ဟာဝါရင်တမန်ကြီးဟောင်းတူဖြစ်သူလို့ပါလီမန်အဖွဲ့ဝင်ဟောင်းဝင်းကြီးချုပ်ရဲ့အကြံပေးအရာရှိစတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါ။အာရှငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးအဖွဲ့ရဲ့အတွင်းမှုချုပ်လည်းဖြစ်ပါတယ်။သူနှုတ်ထွက်ရတဲ့အကြောင်းပြချက်ဟာမြန်မာခေါင်းဆောင်ရဲ့ကာလကြာချီမိတ်ဆွေဖြစ်ခဲ့သူအမေရိကန်လူမျိုးဘီလ်ရစ်ချတ်ဆန်အကြံပေးအဖွဲ့ကနေနှုတ်ထွက်ခဲ့တော့ပြောခဲ့တာနဲ့အတူတူပဲဖြစ်ပါတယ်။အဖွဲ့တည်ထောင်ခဲ့တဲ့၅လတာကာလအတွင်းနှစ်ကြိမ်ပြုလုပ်တဲ့အစည်းအဝေးတွေအရသူတို့ရဲ့ဘုတ်အဖွဲ့ဟာရိုဟင်ဂျာပြည်ပကအဖြစ်ရှာတာတဲ့ပြဿနာတစ်ခုလို့ဖြစ်နေရတယ်လို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ ဗီအိုအမေရိကန်တန်မြန်မာဘိုင်းက ဆက်လက်ပြီးတော့ထုတ်လည်နေပါတယ်အခုဆက်နားဆင်ကြရမှာကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ကလုံးရဲ့ထိုက်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင့်ရာစပင်လေးကိုအရင်ရှင်းပြပါစီငှက်ပြေငှက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေ ဝိုင်းတော့၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ဘဲဝေကဝိုက်ကရှောင်းကလုတ်တဲ့သဘောဖြစ်ပါလေအတိပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတိမပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နားဆင်ကြရတာကတော့နိုင်ငံခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အခုတော့မင်းညာဘက်ကဆွေးနွေးကြတဲ့ဓာတ်ရိုက်လိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ VOA ဓာတ်ရိုက်လိုင်းစီစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်ဒေသကြီးတော်တော်များများမှာဘူကြောင့်ဆန်းကျေးရွတ်တွေစိုက်ထူနေတဲ့ကိစ္စအပေါ်တရရှိနေတဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါ။လက်ရှိအနာရအန်ဒီပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီပြည်내တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာဗိုလ်ချုပ်ကျေးဥတွေကိုအခုနောက်ပိုင်းတိုးပြီးတော့တိဆောက်လာနေကြတာပါအထူးသဖြင့်ကတော့တိုင်းသားလူမျိုးစုဒေသလူမျိုးစုတွေအများစုနေထိုင်တဲ့တိုင်းသားဒေသတွေမှာဒီဗိုလ်ချုပ်ကျေးဥတိဆောက်မှုတွေအပေါ်ကန့်ကွက်မှုတွေကလည်းရှိနေတာကြောင့်သဘောထားကွဲပြားမှုတွေကလည်းအများကြီးဖြစ်နေကြတာပါအဲဒါကြောင့်ဒီကိစ္စအပေါ်သွားရရှိနေအမြင်တွေကိုဆွေးနွေးကြမှာပါပူကြောင်ဆန်းဟာအဆောင်အယောင်ဂုံနဲ့ပကတနာတွေကိုမကြိုက်တဲ့အပြင်ဆန္ဒမူနာပြပြီးနေသွားခဲ့သူဆိုတော့သူရှိနေရင်ရောအခုလိုတနိုင်ငံလုံးအခုလိုရုပ်ထုတွေစောင့်နေတာကိုကြိုက်ပါမလားလက်ခံပါမလားဆိုတာကတော့စဉ်းစားစရာပါဒီကနေ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ NLD ပါတီကရားပြည်နယ်လွှတ်တော်မှဥအောင်နိုင်ဦးကရားမျိုးသားပါတီဥက္ကဋ္ဌခွန်ဘီချူကရားပြည်နယ်အတွင်းမှာဗိုလ်ချုပ်ကျေးရုပ်တိဆောက်မှုတွေကိုဥဆောင်ဆန္ဒပြနေသူခွန်ဘာနတ်တို့ဖြစ်ကြပါတယ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းအများအပြားရှိနေကြပါတယ်အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုခွန်ဘာနတ်ကိုဖိတ်ခေါ်ကြပါလားခင်ဗျခွန်ဘာနတ်ရှိပါလား
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ခွန်ဘာနတ်ကအခုကြားပြည်နေကတော့ဒီကျွန်တော်တို့ဒီဘက်မှာပြောကြသလိုဆိုရင်တော့ ground zero ပေါ့နော်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေမှာကန့်ကွက်မှုတွေတင်းမာမှုတွေဖမ်းဆီးအရေးယူမှုတွေအမျိုးမျိုးဖြစ်နေတော့အခုလက်ရှိအနေအထားကဘယ်လိုရှိပါသလဲအစိုးရဘက်ကလည်းသူတို့ကဒီအခုဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရဆိုရင်တော့ဒါသူတို့ဒီကျေးရုပ်ထုတိဆောက်မှုကိုသူတို့ကိုယ်တိုင်မလုပ်တော့ဘူးဒါပေမဲ့ဒီစိတ်ဝင်စားတဲ့ပြည်သူတွေကျေးရုပ်ဆောက်ခြင်းတဲ့ပြည်သူတွေသူတို့တို့ဆောက်ခြင်းနဲ့ဆိုရင်ဟိုပါပေါ့အကူညီပေးမယ်ပံ့ပိုးပေးမယ်ဆိုပြီးပြောသွားတယ်ဆိုတော့လက်ရှိအနေအထားမှာဒီနေ့အနေအထားကဘယ်လိုရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီကျေးရုပ်လူငယ်တွေလှုပ်ရှားမှုတွေကနေပြန်မိတ်ဆက်ရရင်တော့ဒီကျွန်တော်တို့ကအဘိုးချုပ်မုန်တီလို့မဟုတ်ဘူးဆိုတော့အခုကနေကျွန်တော်ပြန်စတွေ့ရအောင်ပေါ့နော် အဲ့ဒီပုံမှန်မှဒီအဖွင့်လင်းတာမှုမရှိတဲ့ပုံမှန်ကျွန်တော်တို့ဒီစပြီးအဲမိကွန်းတွေထုတ်တယ်နောက်တစ်ခုကဒီကျွန်တော်တို့စဉ်းစားတာဗိုလ်ချုပ်ကျေးရွာကဒီအမေရိကန်နိုင်ငံရင်းနဲ့လည်းဆက်ဆံတယ်လို့ကျွန်တော်တို့ထင်တယ်ကြဒီပြည်နယ်တစ်ပြည်နယ်အဲမှာဒီလူမျိုးဆက်ဆံလူမျိုးစုလိုက်ရဲ့သမိုင်းကြောင်းတွေရှိခဲ့အဲ့ဒီသမိုင်းကြောင်းတွေကိုကျွန်တော်တို့တိုင်းသားတွေမှာကဖော်ထုတ်ခွင့်မရှိခဲ့တာနှစ်ပေါင်းများစွာအဲကြာခဲ့ပြီအဲ့လိုချင်းဒီမှာဒီအခုလိုမျိုးဒီအန်ဒီအစိုးရအနေနဲ့ဒီသမိုင်းကြောင်းတွေကိုအဲပြန်လဲဖော်ထုတ်ဖို့ရည်ပါရီကိုအရင်ဆုံးမစဉ်းစားဘဲနဲ့ဗိုလ်ချုပ်ကျေးရွာစိုက်ကြည့်တာတော့အဲတိုင်းသားဒေသတွေအနေနဲ့ခံစားချက်ရတော့လက်ခံနိုင်ခြင်းမရှိတဲ့အနေအထားမှာတော့အဲရှိတယ်ပေါ့ဒီအဲ့မှာမှအဓိကပြန်လဲစဉ်းစားရမှာကဒီကျွန်တော်အခုလည်းရှိအစိုးရသွားနေတာကအမျိုးသားပြန်လဲအင်းမြတ်ရေးနဲ့အင်းချမ်းရေးလမ်းကြောင်းသွားနေတာဖြစ်တဲ့အဲ့ဒီအမျိုးသားပြန်လဲတင်းတင်းရင်းနဲ့အင်းချမ်းရေးလမ်းကြောင်းသွားမယ်ဆိုတဲ့အချိန်ဒီမှာဆက်ဆံရဒီသားဆက်ဆံရပြည်နယ်ရဲ့ပြည်ရှိမှုသမိုင်းပတ်ဝန်းအချိန်ဒီမှာကိုအဲလက်ခံနိုင်မှုမရှိဘူးဆိုရင်တော့အဲဖက်ခဲနေလိမ့်မယ်အပြန်လန်နားလည်မှုတွေပြန်လန်ကျုပ်ကြည့်လို့ဒီဖောက်ပြပါခက်ခက်နေလိမ့်မယ်လို့အစုံနေနေရေပုံရအဲ့လောက်ပဲအန်ဆူပြောချင်တယ
်ဗျဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခွန်ပါနာအခုကျွန်တော်အိုးဥအောင်နိုင်ဦးကိုအလဲမပေးခင်မှာကျွန်တော်ကွန်ပီချူကိုအရင်အလဲပေးခြင်းပါတယ်ကရန်အမျိုးသားပါတီကဒီဥက္ကဋ္ဌကွန်ပီချူရှိပါလားခင်ဗျ
ရှိတယ်ခင်ဗျဟုတ်ရှိ
ဟုတ်ကဲ့ကွန်ပီချူရဲ့သဘောထားလေးကိုလည်းအရင်ပြောပါအောင်ဟိုအခုကန့်ကွက်နေကြတာဖြစ်နေကြတာတွေကကျွန်တော်တို့အတန်နဲ့လဲကြားနေရပါတယ်ဆိုတော့ကွန်ပီချူရဲ့အမြင်ကတော့ဘယ်လိုရှိပါလဲ
လက်ရှိဘုချုပ်ကျေးရွာရဲ့ဟိုဗလာတိဆောက်ရေးနဲ့ပတ်သက်ပြီးမှကတော့ဒီလက်ရှိပြည်ပြည်နယ်တိုင်းတာတော်လကောင်မနော်တနင်္ဂနွေနေ့တိုင်းတာတော်လကောင်အာဆေးဝင်ကွယ်မှုအကြီးကျယ်ရောက်နေတယ်ပေါ့ဆိုတော့ဟိုဒီကျေးရုပ်ရဲ့နောက်ကွယ်မှာပေါ့နော်နိုင်ငံကြီးအပြည့်အဝရှိတယ်ဆိုတာကိုကျွန်တော်တို့ဟိုသိထားရမှာဖြစ်ပါတယ်ပေါ့နော်ဟိုပရမဆုံးကဘယ်နေစရမလဲဆိုတော့ NLD ဘိုဟိုကနေပြီးမှာပေါ့နော်ဒီဘိုချောင်းဆန်တာတော်လကောင်ဘိုချောင်းဆန်ကျေးရုပ်တွေတော်လကောင်မလားဒီဆောက်ရေးကိုအာမူဝါဒတရားနေနေပေါ့နော်လှုပ်ဆောင်နေရဲဆိုတာကတော့ဟိုညင်းလို့မြတဲ့လှုပ်ဆောင်ခွဲ့တယ်ပေါ့နော်ဥပမာဆိုရင်မွန်ပြည်နယ်မှာရှယ်ရက်တာဆိုရင်နာမည်ပေးကိစ္စရက်ကစားပေါ့နော်အဲ့ဒါလူတော်အမှမဲခွဲရတဲ့အဆုံးထိဖြစ်သွားတဲ့ကိစ္စတွေအားလုံးကဒါ NLD ရဲ့ဟိုဘာလဲဟိုနိုင်ငံရေးရပေါ့နော်ဒါလှုပ်ဆောင်တဲ့ဟိုကွက်ဖြစ်တယ်ဆိုတော့လူတိုင်းသိထားတယ်ဆိုတော့ဒီလက်ရှိအခြေအနေကတော့ခရီးပြည်နယ်မှာဟိုနောက်ဆုံးအခြေအနေနဲ့ကြည့်လိုက်ရင်တော့ဟိုခရီးပြည်နယ်မှာလူငယ်23ဦးလောက်ကတရားစွဲခံရတယ်လူထုကြားမှာလဲပေါ့နော်ဥပမာဒါမို့လဲဒီဗိုလ်ချုပ်ထောက်ခံတဲ့အများစုသောလူတွေနဲ့ပေါ့နော်တိုင်းဒေသခါလေးတိုင်းဒေသတွေကြားမှာပေါ့နော်စေဝန်ကွဲမှုတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့ဒီနောက်ွယ်မှာကနိုင်ငံရေးလိုမျိုးပေါ့နော်ဒီကစားဖွဲ့တွေကိုလှုပ်ရဲဟာကအင်တန်မှယုံညံ့တယ်လို့ကျွန်တော်ကယူဆတယ်ဒီတော်သူတည်ရှိခြင်းကဗိုလ်ချုပ်ဆောင်ရဲ့နောက်ဆုံးပေါ့နော်ဒီထွက်တဲ့ ठी ကကြိုးစားတဲ့ကြိုးစားမှုတွေကပုံမှန်အနှစ်သာရရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းသားတွေအားလုံးတန်းစီရဖို့အတွက်ပေါ့နော်တိုင်းသားပြည်နယ်တွေမှာကိုယ်ပိုင်အောက်ချွင့်ရဖို့အတွက်ဗိုလ်ချုပ်ရဲ့ကတိဖြစ်တယ်ပေါ့ဆိုတော့အဲ့ဒီပုံမှာတချို့သောသူတွေကဗိုလ်ချုပ်ဆောင်ရုပ်ထုကိုမှမလက်ခံရင်ဒါပြည်တော်စုကိုမလက်ခံခြင်းဖြစ်တယ်ဒါခွဲထုတ်ရေးကိုတွားနေတယ်ဆိုတဲ့ဟာကအင်မတန်မှမာယုံတဲ့သုံးသပ်ချက်ဖြစ်တယ်အင်မတန်မှဘာလဲဟိုလွယ်မာတဲ့ခေါက်ချက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာကိုလေးလေးလေးနဲ့စဉ်းစားသင့်တယ်နံပါတ်2ပေါ့နော်နံပါတ်2ကတော့ဟိုလက်ရှိ NLD ဘိုးရရဲ့ဟိုဘာလဲမော်ဒါကိုအစနာကကျွန်တော်ပြောသလိုမော်ဒါကိုဘယ်လိုပဲကန်တယ်ကန်တယ်ပါပေါ့နော်ဒါပေမဲ့လက်ရှိကျပ်စီနယ်ဆိုရရဲ့ဟိုညံ့ပြင်းမှုကိုဟိုဘာလဲတကယ်ပဲပေါ့နော်လေးလေးနဲ့ကျွန်တော်စဉ်းစားသင့်တယ်ပေါ့ကျပ်စီနယ်ဆိုရကဝန်ကြီးချုပ်ကပေါ့နော်သူကိုယ်တိုင်ကဒီဟိုဘာလဲကြီးရုပ်ဒီဖောက်ရေးကိစ္စမှာအခြားပြည်နယ်လူမျိုးပေါ့နော်ဒါမှမဟုတ်လဲကောင်းတဲ့နီလာနေနဲ့ဟိုလူထုတွေကိုတိုင်ပင်နေတော့တဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဟိုကလည်းတိဆောက်ခဲ့မယ်ဆိုရင်တော့ဒီနောက်ထပ်အမာယုံကိုမရောက်ခဲ့ဘူးလို့ယူဆတယ်ပေါ့ပြီးခဲ့တဲ့9နှစ်စီဝီမှာတော့လကောင်း20နှစ်စီဝီမှာတော့လကောင်းဝင်ချုပ်ကဒီပေါ်မှာပေါ့နော်လွယ်လွယ်မမပြောခဲ့တဲ့ဟာတွေရှိတယ်သူတဖြည်းဒီစစ်တပ်နဲ့ဟိုကန့်ကွက်ခိုင်းပြီးမှကန့်ကွက်တဲ့လူတွေကိုဒါနေနှင်းကြမယ်ကန့်ကွက်ရရင်ကန့်ကွက်ပါဆိုတဲ့ဟာမျိုးတွေပေါ့နော်သုံးလုံးလေးဟာတွေကဒါကြားပြည်နယ်အစိုးရတစ်ခုလုံးရဲ့ဘာလဲအားနဲ့ချက်ချင်းနေတယ်ဆိုဒီလိုဟိုဘာလဲနိုင်ငံရေးရမနှုမနဟိုနိုင်ငံရေးနဲ့ပေါ့နော်ဟိုရပ်တည်နေတဲ့ဝန်ကြီးချုပ်ကိုဒီလို policy တွေချမှတ်ပြီးမှပေါ့ကိုင်းတဲ့ခန္ဓာဒါမာယုံနဲ့ဟိုဗါလဲလှုပ်ဆောင်ချက်လက်ရှိတဲ့လို့ယူဆတယ်ပေါ့နော
်ဟုတ်ကဲ့အာကွန်ပျူတာကျေးဇူးတင်ပါတယ်ကျွန်တော်ဟိုကရားပြည်နယ်ကပြည်နယ်လွတ်တော် NLD ပြည်နယ်လွတ်တော်အမဦးအောင်နိုင်ဦးကိုကျွန်တော်ဒီ line မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးအောင်နိုင်ဦးကျွန်တော်တို့ဟိုအစောပိုင်းနေရာတရင်နေမှာကြားခဲ့ရတယ်ဦးအောင်နိုင်ဦးကဒီကိစ္စမှာဟိုဦးအောင်နိုင်ဦးရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်တို့ကြားခဲ့ရပြီးကြားဘူးပါတယ်ဆိုတော့အခုဖြစ်နေကြတာကတော့ဒါထောက်ခံတဲ့လူရှိတယ်ကန့်ကွက်တဲ့လူရှိတယ်ဒါပေမဲ့ အခုကအစိုးရကအတင်းအဓမ္မလုပ်တယ်ဆိုဟိုပေါ်ဘုဂျုတ်ကိုဟိုဘုဂျုတ်ရဲ့ဂုံတိခါတာမှာအခုလိုမျိုးဟိုတဖြည်းဖြည်းကြဆင်းမဲ့ပုံစံမျိုးရောက်တဲ့အထိတဖြည်းဖြည်းဟိုစောက်တဲ့ဘက်ကလည်းအတင်းစောက်ကန့်ကွက်တဲ့ဘက်ကလည်းအတင်းကန့်ကွက်ဖြစ်နေကြတော့ဟိုစောစောကပြောသွားကြသလိုဟိုတိုင်းသားလူမျိုးစုတွေချင်းချင်းကြားထဲမှာသဘောထားကွဲပြားမှုတွေများဖြစ်စေမလားဟိုကျွန်တော်တို့နားလဲပါတယ်တစ်ဖက်မှာအရင်စစ်အစိုးရလက်ထက်တုန်းကဆိုရင်ဘူကြောင်ဆန်းနဲ့ပတ်သက်တာတွေအားလုံးကိုသူတို့ဖျောက်ဖျက်ဖြစ်ဖို့စူးစမ်းခဲ့ကြတယ်ငွေဆက်ကူတွေမှပါတယ်ဘူကြုတ်ပုံတွေပါတယ်ငွေဆက်ကူတွေသူတို့ဖျက်သိမ်းခဲ့တယ်ဆိုတော့ဒီကအမျိုးမျိုးပိတ်ပင်ခဲ့ကြတယ်ဘူကြုတ်ကိုအခုလိုလွတ်လပ်တဲ့ကာလမှာဘူကြုတ်ကြေးဥဆောက်တယ်လို့ဘူကြုတ်နဲ့ပတ်သက်တဲ့ကိစ္စတွေလွတ်ဆောင်လာကြတာဟာဒါကောင်းတဲ့လက္ခဏာပါဒါပေမဲ့တစ်ဖက်မှာတိုင်းသားဒေသတွေမှာတော့ဒီနိုင်ငံရေးက sensitive ဖြစ်တဲ့ဒေသတွေဖြစ်တော့တချို့ကိစ္စတွေမှာစဉ်းစားဖို့လိုမလားအချိန်ဆောင်ဖို့လိုမလားအိုဦးအောင်နိုင်ဦးအားကောဦးအောင်နိုင်ရဲ့အမြင်လေးကိုလည်းပြောပါဦ
းကျွန်တော်တို့ကလည်းဆိုတော့သူ့အစိုးရဖွဲ့လုပ်တယ်ဆိုတာဗာပဲလို့စစ်တော်ဒီကျူးချက်ပြီးယူပြီးတော့မှစစ်တော်တဘောတာဆောင်ရွက်ရှိမှပူစင်တယ်ပေါ့နော်ကျွန်တော်တို့တော်ဆိုတာကဤသူနဲ့တရားတဲ့နေတဲ့တတော်ဤသူရဲ့လိုအပ်ချက်တွေအားလုံးကိုကျွန်တော်တို့တော်ကလုပ်ပေးတယ်ဒါကိုလုပ်မဆိုရှင်အစိုးရဖွဲ့လုပ်မဆိုရှင်ဤသူရဲ့ချပြတင်တယ်လို့ကျွန်တော်ကမူတည်ရှိတယ်မူတည်တာပေါ့နော်ဒါဆိုတော့ဤသူမသိဘဲနဲ့ဒီလိုရွေးချယ်တာတဲ့တတော်ကိုယ်စီဝင်ကြီးတွေဖြစ်နေတယ်။ဒီလိုကရွေးချယ်တာတတော်ကိုယ်စီတွေဖြစ်နေတဲ့ကြောင့်ပြည်သူကိုရေလုံးချပြတင်တယ်။အဲဒါပါတီလည်းချပြမယ်ဒီလို့ဒီလောက်တာမကောင်းကောင်းလဲဆိုတာကပြည်သူကဆုံးချက်ပေးတာပုံမူတွေကမူတည်တော့ကိုရှင်းပြမှာပေါ့နော်။အစ်ကိုတိုင်းသားတွေမှာခံတဲ့တိုင်းသားတွေရှိသလိုလက်မခံတဲ့တိုင်းသားတွေလည်းရှိကြပါတယ်။ဒါကကျွန်တော်ပြောပါဘူး။လက်ခံတဲ့တိုင်းသားလက်မခံတဲ့တိုင်းသားဘုသူကဘုသူကြီးဦးဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမြန်မာနိုင်ငံတိုင်းငံလုံးမှာဘုသူကဘာမှပါဝါရမဟုတ်ပါဘူးကခုနပြောလို့ဆိုရင်လက်ခံတဲ့ပြည်သူလူထုတို့မလက်ခံဒီဘုသူချေလို့ပြောဆိုတာကျွန်တော်တို့အများစုအားဖြင့်အထောက်အပံ့လို့ဆိုတာအထောက်အကူတွေမှတ်နေတာမဟုတ်ဘူးပြည်သူလူကချုပ်ချုပ်ဝင်တဲ့ဟာတွေလည်းဘုကြီးတို့အနေနဲ့ဒါရှင်းပြရမှာ
ဟုတ်ကဲ့လုံနည်းလုံဟာလွဲနေတယ်ချိတ်ကပုံလွဲနေတယ်လို့ဆိုလို့ကျင်တာလားခင်ဗ
ျဟုတ်တယ်လူတို့ကလွဲနေတယ်ချိတ်ကပုံလွဲနေတာပေါ့သူကကိုယ်တော်ကိုယ်ပေါ်နဲ့ကိုယ်လုပ်ဖို့ဆိုတာဘာမှအောင်မပြအကြောင်းမရှိဘူးလေ
ဟုတ်ကဲ့ခင်ဗျဆိုတော့ခုကတော့နည်းနည်းလေးဟိုစောစောတော့ကိုဟာအခုဘီချူလည်းပြောသွားပါတယ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းတော်တော်လေးလုံလုံကျူးကျူးပြောခဲ့တာတွေရှိတယ်တမတော်ကလည်းဒီဥစ္စာလမ်းကြောင်းမနဲ့ဆိုပြီးတမတော်ကတောင်ပြန်ပြောယူရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့တော်တော်လေးတော့ရုပ်ပြည့်စင်းပြည့်ဖြစ်သွားတာပေါ့နော်အခုကျွန်တော်လေလိုက်မော်ဆက်ပြီးတော့ကိုနိုင်ကိုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဘလူးကျွန်းကကိုနိုင်ကိုကြီးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ာဟုတ်ကဲ့ကိုနိုင်ကိုကြီးလည်းဆွေးနွေးပါအောင်ကိုနိုင်ကိုကြီးရဲ့အမြင်လေးကို
ဟုတ်ကဲ့ကျွန်တော်တို့တိုင်းသားတော့ဘူရောက်မမိုးပါဘူးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းသားမှာလည်းကျွန်တော်တို့အမျိုးကောင်းဆောင်ရှိပါတယ်အဲ့တော့ဘူချုပ်ချေရုပ်ကိုပဲ set to တယ်ဆိုတော့ဟိုခွေးပြုတ်တာကတော့ကျွန်တော်တို့မျိုးသားကောင်းဆောင်ကိုလည်းခွေးပြုတ်ပြီတယ်လို့ကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့မျိုးသားကောင်းဆောင်ရဲ့ရုပ်ထုကိုလည်းဟို set to ခွေးပြုတ်လိုက်ဘူချုပ်ရုပ်ချေရုပ်လည်း set to ပဲဆိုတော့ဒါတိုင်းသားတွေကဒီပြည်ထနာတော့နည်းနည်းတော့အေးဝမယ်ထင်တယ်ဒါအေးအေး set to ခွေးပြုတ်သိချင်တယ်ပေါ့ဗျာကျွန်တော်တိုင်းသားမျိုးသားကောင်းဆောင်တို
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုနိုင်ကိုကြီးခင်ဗျာကျွန်တော်အခုပြန်ပြီးတော့ဦးအောင်နိုင်ဦးကိုလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာအနေဒီပါတီကတာဝန်ရှိသူတွေကိုနိုင်ကိုဟာဒီဟိုအခုဒီကြားကိစ္စမှာကိုကျွန်တော်တို့အာရုံစိုက်ပြီး focus လုပ်ပြီးပြောမယ်ဆိုရင်ပေါ့နော်ဘဟုကတာဝန်ရှိသူတူပြောသွားတာဆိုရင်ဒီဝန်ကြီးချုပ်လောက်ကပဲမှန်နေတယ်လို့ဒီကြေးရုပ်တွေစောက်တဲ့ကိစ္စကိုသူတို့ဆက်လုပ်သွားမယ်ပုံစံမျိုးပြောသွားတော့ဒီဟာကတော့ဥအောင်နိုင်ဦးဟာ NLD ပါတီဝင်ဖြစ်နေတော့ကျွန်တော်အချင်းချင်းရန်တိုက်ပြတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီအပေါ်မှာတော့ဘယ်လိုမြင်မိသလဲဗျ။အခုဆိုလို့ရှိရင်ဒါဟိုဒေသခံတွေရဲ့သဘောထားအမြင်ဟာအရေးကြီးတယ်။သူတို့ရဲ့ဟိုတိုင်းရင်းသားတွေရဲ့အတန်ကိုလည်းဟိုလေးစားလိုက်နိုင်နေတယ်ဆိုတော့ဒီအတန်အခုတော့တော်တော်လေးတီးတာတာထွက်လာတယ်ပေါ့နော်။ဆိုတော့ဒီ NLD ပါတီကဟောဘာကြောင့်အဲ့လိုမျိုးအတင်းအဓမ္မလုပ်နေတာဒီလိုမြင်သလဲဗျ။ဟိုအတင်းအဓမ္မလုပ်တဲ့ပုံစံပေါက်နေတယ်လို့ဖြစ်နေတာလေခင်ဗျ။
ဒီပို့ချုပ်ကြည့်တော့တယ်မဆောက်ဘူးဆိုတော့ဘိုးကတော့ကျွန်တော်တို့ဘာသာမှမကြားသေးပါဘူး။အကြောက်ကြည့်ဆိုကျွန်တော်တို့ကဘာလဲဆိုတော့ဒီကမှားတာကဝန်ကြီးချုပ်အနေနဲ့မှားတာကဒီပဏ္ဏကြတဲ့လူတွေကိုဟိုအလုပ်မဒီအလုပ်မဆိုတာဒါကတော့ဖြစ်ပြီလို့ကျွန်တော်မြင်နေတာနော်။ကျွန်တော်မြင်ပြီးတော့ဒါတိုင်းသားတွေအားလုံးကလည်းကျွန်တော်တို့အနတီကိုဝိုင်းရံကြတော့ကျွန်တော်တို့ဟိုတော့တိုင်းသားကျွန်တော်တို့ပါတီရဲ့တခုတည်းတော့ပေါ့ကျွန်တော်တိုင်းသားဥစ္စာဒေါ်သာစုကြည်ပြောသလိုပဲဟိုတိုင်းသားညီသားစီပါတိုင်းသားညီသားစီပေါ့နော်။အဲ့ဒါဒီလိုတာတင်သားတွေနဲ့ဥပေါင်းဆောင်ရမှအဖြေကိုထူးထွက်လာမှာပဲလေဒီလိုလူတို့ချပြရမယ်ဘယ်လိုငန်းဖြစ်ဘယ်ကောင်းတယ်ဘယ်မူဝါဒဘယ်လိုတော့ကောင်းမလဲဆိုတော့ပလင်တစ်ခုကိုရည်ဆွဲရမှာပလင်ရှိမှဟိုလုပ်လို့ရမှာပလင်မရှိဘဲနဲ့တောင်းတန်းငါလုပ်တယ်ငါသဘောနဲ့လုပ်လို့ဒီလူတွေမရှိသလိုအကြည့်ကြည့်လို့ရှိကြမှာပဲလေကျွန်တော်မြင်ရတော့
ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ခွန်ဘာနတ်ကိုလေလိုက်မော်ပြန်ပြီးတော့ဖိတ်ခေါ်ကြပါတယ်ခင်ဗျာ အခုဒီကျေးရုပ်တွေဆိုတာဟာဟိုလက်ရှိအစိုးရအာဏာတည်သွေးလောက်ပဲသူကဒီမြင်တာကိုနောက်ဆိုးရတက်လာအချိန်မီဖြစ်ပြလို့ရနိုင်တာပဲဒါပေမဲ့လည်းဟိုတစ်ဖက်မှာဒီအခုမြန်မာနိုင်ငံမှာအရေးကြီးတဲ့အချိန်ဖြစ်နေတာကဒီတိုင်းသားရင်ကြစီကိစ္စတွေအပြစ်ခတ်ရစေးကိစ္စတွေလုပ်နေတော့အခုလိုမျိုးပါမဟုတ်တဲ့ကိစ္စနဲ့ပေါ့နော်ဆိုကြပါဦးဗိုလ်ချုပ်ကမလေးမစားပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာနောက်မှလုပ်ရင်လည်းရနေတဲ့ကိစ္စဖြစ်ပါတယ်အခုလိုလှုပ်ချင်းအပြင်ဒီအခုအစိုးရကဟိုဘာပေါ့လုပ်နေတဲ့ဒီအမျိုးသားပြန်လည်ညှာစေရေးပြည်တွင်းညှိနှိုင်းရေးကိစ္စတွေကိုများထိခိုက်နိုင်စေသလားကျွန်တော်တို့ big picture ကိုကြည့်မယ်ဆိုလို့ရှိရင
်ဗိုလ်ချုပ်ကျေးရုပ်ကိုအတင်းသမားဖြတ်ရှိခြင်းကတော့ကျွန်တော်ဒီသက်ဆိုင်ရာဒေသသက်ဆိုင်ရာပြည်နယ်ရဲ့ဒီရှိမှုသမိုင်းကြောင်းအရာလက်ခံနိုင်မှုချင်မျိုးကျွန်တော်တို့အတိုင်းစာပြုရဲအဲ့လိုတိုင်းစာပြုလူရဲဆွဲချင်ဒီမှာလည်းဒီသက်ဆိုင်ရာဒေသရဲ့ဆံတိုင်းကားကြီးရဲ့ခံစားချက်တွေကိုလည်းအပြန်အလှန်ဒေသပြည်မှာပြုမှုအရှိတူလူရဲအဲ့အာမသာဒီဒေသပြန်နေတဲ့ရင်းရန်စင်တွေကိုကျွန်တော်တို့အပြန်အလှန်ဒီသမိုင်းကိုနောက်ကျောင်းတော့ပြန်မလန်းဒါပေမဲ့လက်ရှိနိုင်ငံကိုဘယ်လိုမျိုးသူတို့ကြွားကြမှာလဲတိုင်းတိုင်းရဲ့လိုအပ်ချက်ပါလေကျွန်တော်တို့ဒီမှမှာကအဓိကလိုအပ်ချက်ပါလေသူကပြန်လာနားလည်းမျိုးပြန်လာရင်ဒီမျိုးတွေကိုအဲ့အနေဖြင့်အဲဒီဆောက်လာရမှာဖြစ်တယ်ပေါ့ဒီလူထုတ်ကြည့်လို့တခုလာသားရုံနဲ့အပြန်လာရင်ဒီမျိုးဒီဆောက်လို့ရတယ်အပြန်လာလူသားမှုရှိရမယ်အပြန်လာ
ဒီ
မှာပြည်မှုရှိတယ်ဆိုတော့ဒီမဟုတ်ဘူးဆိုတော့အခုတော့ဒီ generation နဲ့အဲနားလည်ထားရကြဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကွန်ပီချူကရောခင်ဗျာဒီမိကွန်ပဲကျွန်တော်မိကျင်တာအခုဟိုမြန်မာပြည်မှာရင်းကျစီကိစ္စတွေလုပ်နေတော့အခုဒီဟိုဗိုလ်ချုပ်ကျေးရုပ်တွေမဟုတ်တဲ့ကိစ္စလေးနဲ့အခုလိုမျိုးဟိုဒီကြားပြင်းနေမှာဆိုရင်သဘောထားကွက်ပြမှုတွေဖြစ်တယ်စကိုင်းတိုင်းဒေသကြီးတွေမှာလည်းသူတို့ခန့်တိမြို့နယ်မှာနာဂတိုင်းသားတွေကကန့်ကွက်ကြတယ်ဒီဗိုလ်ချုပ်ကျေးရုပ်ဒီဆောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအလားတူပဲမြန်ပြည်နယ်မှာလည်းဖြစ်ခဲ့တယ်ဆိုတော့ဒါတွေကဘလောက်တိုင်းတာထင်များတော့ဖြစ်သွားမလဲမြို့သားရင်းကျစီကိုဘလောက်ထိခိုက်သွားစေမလဲကတူလေးပြောပြပါဟုတ်ကဲ့
ပရမဆုံးမနာဒီလက်ရှိပြည်နယ်ချင်းနဲ့ကြည့်လိုက်ရင်ကျွန်တော်တို့ရဲ့ဟို Facebook ပေါ်မှာတော်တော်မနာဒီရက်ွက်အဲထဲမှာတော်တော်ဒီကိစ္စကိုဟိုအခြေတွေ့မနာပြောဆိုလာကြရပေါ့နော်ဆိုတော့ဒီထဲမှာလူအုပ်စုကတော့အုပ်စုရှိတယ်လို့ပြောလို့ရတယ်ပရမဆုံးစုကဘုချို့ထောက်ခံတယ်ဒါမှမဟုတ်ဘုချို့မျက်နှာလုံးလို့ပေါ့နော်ဒါဘယ်လဲပြောတဲ့လူတွေနဲ့ပေါ့နော်ဒီတိုင်းသားကြားတွေမှာတိုင်းသားအုပ်စုရှိတယ်ဆိုတိုင်းသားတွေဖက်ရတာဒါကန့်ကွက်တယ်မဖြစ်တင်သေးဘူးဆိုတဲ့ဟာပေါ့ဆိုတော့ဒီအုပ်စုကြားမှာတော့လိုက်ကွန်မြူပေါ်မှာတော်တော်ရပြင်းနေမှာတော့မဟုတ်တော့အချို့ရင်းမှုတွေကြားရတယ်မှာတော့မကောင်းဘူးနော်ဒါအကြီးကျယ်လေးကိုဗလဲစစ်ပွဲတွေ Facebook type ပွဲတွေပေါ့နော်ဖြစ်နေတယ်အဟိုဗလဲငင်းရဲ့လောက်တဲ့မစားရဲ့လောက်တဲ့ဟိုစကလုံးတုံးတုံးတွေပေါ့နော်ဟိုဆဲတာတွေဆူတာတွေပေါ့နော်ဒီအသမိုင်းမကောင်းကြောင်းပြောတာတွေပေါ့နော်အမျိုးမျိုးပေါ့နော်ဖြစ်နေတယ်ဆိုတော့ဒီဟာတွေကအဆိုရအနေနဲ့ကျွန်တော်တို့ကလက်ရှိမှာတော့အရှိဆုံးပါဆိုတော့ဒီခိုက်ဒီဟာတွေကိုဖြစ်နေတဲ့ဟာကိုဒီလိုလက်လူမရှိသင့်ပေါ့နော်ဆိုတော့ဒါလူမျိုးရေးအထူးကြုံထိပ်ပေါ့နော်ဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဟိုတော့ဒါအဆိုရအနေနဲ့သိစေချင်တယ်နောက်တစ်ခုကတော့ဒီဒီကျရှိနေချင်တဲ့စင်မှာပေါ့နော်ဒါ okay ဒီနေနဲ့ဒါကြာပြင်းနေမှာတော့ကောင်းမလားလက်မမထူထားသေးဘူး SEO လည်းမထူထားသေးဘူးသူကလည်းအကျိုးစားနေတဲ့ဟိုလက်နက်ကန်ဖြစ်စဉ်မျိုးရှိတော့ဗလည်းနေချင်ဖြစ်စဉ်မျိုးရောက်နေတယ်ဆိုဒီပေါ်မှာလည်းဟိုတမိုင်းကြောင်းရဆိုရင်တော့ဒါဟို Greenie ရဲ့ဒီဘလို community chat လို့လာတဲ့အတိုင်းဒီဖြစ်ခဲ့တဲ့ပေါ်မှာလည်းဒါဟိုကြီးတင်နေပေါ့နော်ဆိုဒီဟာလေးကို
ရေးချင်တယ်ဟုတ်ကဲ့ဖြတ်ပေးပါခင်ဗျာဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟိုဖြစ်နိုင်ပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ computer ကျေးဇူးတင်ပါတယ်အခုဝင်ဆွေးနွေးပေးကြတဲ့ဥော်နိုင်ဦးကောခွန်ပါနာကောနောက်ပြီးတော့တခြားဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းစီစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သမ္မတဒေါ်နယ်ထရန့်ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုဟာဒီရုပ်နိုင်ငံနဲ့ပုံမှုမျှတပြီးအပြန်အလှန်ရှိတဲ့ကုန်သွယ်ဆက်ဆံရေးဖြစ်လာဖို့ဥတီလှုံ့ဆော်သွားရေးတန်လိမ့်ထံချထားပါတယ်။အမေရိကန်ဟာဒီရုပ်နိုင်ငံနဲ့တနိုင်ငံချင်းရောနိုင်ငံစုံအနေနဲ့ပါပူးပေါင်းဆောင်ရွက်အပြည့်သဘောဆောင်နည်းလမ်းနဲ့လုပ်ကိုင်ဖို့နှစ်ပေါင်းများစွာအကြိမ်ကြိမ်ကြိုးစားပါတယ်။နိုင်ငံကကုန်သွယ်ရေးစနစ်ရဲ့စီမင်းစည်းကမ်းတွေကိုထိခိုက်စေတဲ့အမမဟုတ်ချင်းချောင်းနေတဲ့တရုတ်ရဲ့မမျှတာတဲ့မူဝါဒတွေကိုဖြေရှင်းဖို့ကြိုးစားတာပါ။ဒါပေမဲ့အမေရိကန်ရဲ့စိုးရင်ချက်တွေကိုတရုတ်ကမဖြေရှင်းပေးပါဘူး။ဒီနှစ်အစောပိုင်းမှာပြဋ္ဌာန်းချက်အမှတ်301အရစုံစမ်းစစ်ဆေးမှုကိုအစိုးရကအပြီးသတ်လုပ်ဆောင်ပါတယ်။အဲဒီကနေတဆင့်ညာနာမူပိုင်ခွင့်ဆိုင်ရာနဲ့မဖြစ်မနေနှီးပညာလွှဲပြောင်းပေးရတဲ့တရုတ်ရဲ့မူဝါဒတွေဟာခွဲခြားလုပ်ဆောင်ချက်တွေဖြစ်ပြီးအမေရိကန်ကူတန်းရောင်းဝယ်ရေးမှာအကန့်အသတ်ဖြစ်စီတယ်လို့က ကောက်ချက်ချထားပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုပြီးတဲ့နောက်တရုတ်နိုင်ငံကဖြည့်ရှင်းဖို့လိုတဲ့ပြဿနာတွေကိုအတိအကျဖော်ထုတ်ထားပါတယ်။တခြားကိစ္စရဲ့အများပြားတွေတရုတ်အနေနဲ့လှုပ်ဖို့လိုတာကတော့အမေရိကန်ကုမ္ပဏီတွေကိုဈေးကွက်ဝင်ရောက်ခွင့်မျှမျှတတပေးရေးအခိုင်အမာလှုပ်ဆောင်မှုနဲ့ဤပညာကိုမဖြစ်မနေလွှဲပြောင်းခိုင်းတာရပ်ဆိုင်းဖို့ဖြစ်ပါတယ်။မိမိတို့ရဲ့ရည်မှန်းချက်ကတရုတ်အနေနဲ့နိုင်ငံတကာကိုပေးထားတဲ့ကတိတွေအတိုင်းလိုက်နာဖို့နဲ့စီးပွားရေးကိုပိုပြီးဖွင့်ပေးဖို့ပါ။တရုတ်အနေနဲ့အပြောသက်သက်ဒါမှမဟုတ်လက်တွေ့မှာတရုတ်ဈေးကွက်ကိုပိတ်ထားတဲ့လှုပ်ဆောင်ချက်တွေနဲ့မဟုတ်ပဲတကယ်လက်တွေ့လှုပ်ဆောင်ချက်တွေနဲ့အတူပေးထားတဲ့ကတိအတိုင်းလုပ်ဖို့မိမိတို့မျှော်လင့်ပါတယ်။တရုတ်ရဲ့ပြုမူဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်နဲ့ WTO ကိုအားနည်းစေပါတယ်။သူ့နိုင်ငံတွင်းမှာပြည်ပကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုပိတ်ထားပြီးတော့အကာအကွယ်ပေးထားတဲ့ဈေးကွက်ကိုသုံးပြီးဤပညာတွေလွှဲပြောင်းခိုင်းတဲ့အလုပ်ရပ်တွေပါ Made in China 2025အစီအစဉ်လို့တရုတ်နိုင်ငံရဲ့စက်မှုလုပ်ငန်းမူဝါဒတွေဟာပြည်တွင်းနဲ့နိုင်ငံတကာဈေးကွက်ဝေစုကိုပြည်ပကုမ္ပဏီတွေစီကနေရယူဖို့တရုတ်ကလုပ်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြနေပါတယ်ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံအနေနဲ့ကမ္ဘာကုန်သွယ်ရေးစနစ်ရဲ့အခြေခံသတ်မှတ်ချက်တွေကိုဆက်ပြီးလစ်လျူမရှုသင့်ပါဘူးမိမိတို့လှုပ်ဆောင်ခြင်းနဲ့စုံစမ်းစစ်ဆေးမှုအပေါ်တရုတ်ဘက်ကတင့်တော်တဲ့တုံ့ပြန်ချက်ကတော့အပြုအမူကိုပြောင်းလဲဖို့ပါနိုင်ငံတကာကုန်သွယ်ရေးကိုလွှမ်းမိုးဖို့အတွက်အစိုးရကိုယ်တိုင်ဝင်ပါပြီးခွဲခြားလှုပ်ဆောင်တဲ့မူဝါဒတွေကိုအသုံးပြုနေတဲ့နိုင်ငံတစ်ခုကိုအားပေးထောက်ကူခြင်းအပြင်မိမိတို့ရဲ့ရေရှည်အကျိုးစီးပွားတွေကိုအထောက်အကူမဖြစ်စေဘူးဆိုတာလက်တွဲလှုပ်ဆောင်ပေးအားလုံးနားလည်လောက်အောင်အတူတကွလှုပ်ဆောင်ကြဖို့အရေးကြီးကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တို့ရာရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုက်ပါရခင်ဗျာ။ VOA မြန်မာပိုင်းကဘူရူနီမြေဖက်အစီအစဉ်လေးဆက်လက်တင်ပြနေပါတယ်။အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြရဲ့သူ့ရဲ့ Republican အမတ်တွေထက်ဒီမိုကရက်အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်ကြိုးစားမှာကိုသူအင်မတန်စိုးရိမ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သူ့လောက်ပဲသမ္မတမှရုရှားပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့ကထရမ့်ကိုလုံးဝမလိုလားဘူး။ဒါကြောင့်ဒီမိုကရက်တွေနိုင်အောင်အပြင်းထန်ကြိုးစားလိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့တာဖြစ်ပါတယ်။ကမ္ဘာတဝမ်းမှာဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပုံမဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်။ကမ္ဘာတဝမ်းကဘာသာရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်ကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အသံတမန်ဆန်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လှုပ်ဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံနေရတယ်လို့လည်းသူကဥပမာပေးပြောကြားခဲ့ပါတယ်။နယူးယောက်မြို့ဘရုတ်ကလင်အရက်ကတိုက်ခတ်တဲ့မှာအသက်ခံရပုံရတဲ့သူနာပြုဆီယာမဒေါ်ဂျီမာသိန်းသေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်မှာနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုဒီရဲကလိုက်ပြီးတော့ရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာရဲကအမိထုတ်ဖို့ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့လိုက်ရှာနေတာပါ။သူနဲ့အတူ Sandy Downstate ဆေးရုံမှာသူနာပြုလုပ်တဲ့အမျိုးသမီးကိုလွန်ခဲ့တဲ့နှစ်လလောက်ကစပြီးတော့ဒေါ်ဂျီမာသိန်းကသူ့အိမ်မှာနေခွင့်ပေးခဲ့တဲ့အဲ့ဒီအခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်းတိုတတ်သူဖြစ်ပြီးတော့အလုပ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ပေါ်ဂိုင်ဘက်တွေရဲ့အပြောကိုနယူးယောက်ဒေးလီသတင်းစာထဲမှာဖော်ပြထားပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.25ကနေထုတ်လင်းပေးမှာဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးဝေပ
This program has come to you from the Voice of America, Washington.